Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ17ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းတိုမီတာ24 25 30နဲ့50နဲ့ဖိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ဒီမှာရှားဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင်
။ဒီမှာအစ်တနာကျော်ပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဗီယက်နမ်နိုင်ငံမှာထိပ်ပိုင်းခေါင်းဆောင်အနေနဲ့တွေ့ဆုံပြီးတဲ့နောက်နိုင်ငံတော်များစွာဆောင်ရွက်တဲ့ညနေပိုင်းမှာဟနွိုင်းမြို့တော်ကိုရောက်ရှိလာခဲ့ပါတယ်။အရှေ့ထောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးဆွေးနွေးပွဲအပဝင်ဆက်ဆက်ဆွေးနွေးပွဲတွေကိုတက်ရောက်ဖို့မြန်မာနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတော့ဒီကနေ့အစီအစဉ်ထဲမှာပဲဖိလစ်ပိုင်နိုင်ငံကိုရောက်ရှိသွားပါပြီ။ဒီလိုမျိုးနိုင်ငံတကာနဲ့အထူးတင်ရသတင်းတွေကိုတော့ဒီညပိုင်းမှာပြောပြဖို့ရှိပါတယ်ရှာဖောင်ကြီး
။ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ကျွန်တော်ဒီတမတော်ဖက်ကလည်းပဲသူတို့ထုတ်ပေါ်မှာသူတို့ရဲ့ဈေးညချစ်တွေပါတယ်ကိုကျွန်တော်ကြည့်တဲ့အခါမှာဆက်လက်ပြီးတော့ day point နဲ့ပြိပခါကတော့ပို့ပြီးတော့မြင့်တက်လာမြင့်နေထားတော့ရှိတာပေါ့။အဲ့တော့လူထုတွေလည်းပဲတော်တော်လေးကိုစိုးရိမ်နေကြတယ်။အဲ့တော့ချင်းပြင်းနဲ့ဆွေးရကိုလည်းကျွန်တော်ဆာပူတယ်။
ဒေသခံစလိုင်းကျဲဦးပိကထောင်ပြောသွားတာပါ။အပြည့်စုံကိုသတင်းတွေအပြည့်မှနားဆင်ကြရပါမယ်ဒီအကြောင်းနဲ့တူ IELTS အင်္ဂလိပ်စာဖြည့်ဆွမှုအကြောင်းနောက်ဆုံးအပိုင်းဖြစ်တဲ့အပိုင်း3နဲ့မြန်မာတခွင်အစီအစဉ်ကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှအေးတနာကျော်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်
။ American သမ္မတဒေါ်နယ်ထရန့်ဟာဗီယက်နမ်နိုင်ငံမှာထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့နောက်နိုင်ငံတော်ညစာစာပွဲအတွက်ညနေပိုင်းမှာဟနွိုင်းမြို့တော်ကိုရောက်ရှိလာခဲ့ပါသည်။Mr. Trump ကအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံကျင်းပတဲ့တန်တန်းမျိုးကနေပြီးရောက်လာတာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးအဆုံးမှာတော့လွတ်လပ်စွာကုန်သွယ်မှုနဲ့ဒေတာတွေမှာပို့ပြီးနီးနီးကပ်ကပ်လောက်ကင်ကြဖို့ကိုအားလုံးကသဘောတူကြောင်းအဖွဲ့ဝင်21နိုင်ငံပါ APEC အဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပြည်အောင်စုဒေတာပထမဦးစားပေးသမ္မတထရမ့်ရဲ့မူနဲ့ပတ်သက်ပြီးတော့ဘာမှထည့်မပြောထားပါဘူး။တောက်ချနေတုန်းကတော့သမ္မတထရမ့်နဲ့တရုတ်သမ္မတရှီကျင်းပင်တို့ကအာရှဒေတာရဲ့လွတ်လပ်စွာကုန်သွယ်မှုနဲ့ပတ်သက်လို့လုံးဝခြားနားတဲ့အမြင်တွေကိုသူတို့နှစ်ဦးပြောသွားတဲ့မိခွန်းတွေပြောကြားသွားခဲ့ပါတယ်။အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့အမှုဆောင်တွေနဲ့အစည်းအဝေးမှာတော့ထရမ့်ကအာရှပစိဖိတ်ဒေတာကနိုင်ငံတွေကဆန္ဒရှိမယ်၊မျှတမှုရှိပြီးတော့အပြင်းအထန်ကြိုးဖြစ်ထွန်းမဲ့ကုန်သွယ်မှုမျိုးလှုပ်ရှင်နေဆိုရင်တော့အမေရိကန်က APEC နိုင်ငံတစ်ခုချင်းစီနဲ့နှစ်နိုင်ငံကုန်သွယ်မှုလှုပ်ရှင်ပါတယ်လို့ပြောသွားပါတယ်။အတိတ်တုန်းကတော့အမေရိကန်ပြည်အောင်စုကဈေးကွက်ဆိုင်ရာစီးကျက်မှုတွေကိုရှော့ချပေးခဲ့ပေမယ့်သူများနိုင်ငံတွေကတော့သူတို့ရဲ့ဈေးကွက်ကိုကျွန်တော်တို့အတွက်ဖွင့်မပေးခဲ့ပါဘူးလို့ Mr. Trump ကပြောသွားတာပါ။အခုကစပြီးတော့ကုန်သွယ်ဘက်နိုင်ငံတွေအနေနဲ့စီးကျက်မှုတွေကိုတည်တည်ချာချာလိုက်နာသွားလိမ့်မယ်လို့အမေရိကန်ကပြည်အောင်စုကမျှော်လင့်ကြောင်း Mr. Trump ကသတိပေးသွားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ပြီးတော့မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်တည်ဆောက်မှုတွေကိုတမနာကသူ့ရဲ့ငါးနိုင်ငံအာရှခီးစဉ်အတွင်းမှာအဓိကထားပြီးတော့လည်းပြောသွားပါတယ်။ဒီမြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးတော့ပဲတရုတ်တမနာရှီဂျင်ပင်ကိုတမနာထရမ့်တီးတန့်တွေးဆောင်စီမှာဖိအားပေးခဲ့တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။တမနာထရမ့်ကမစ္စတာရှီကိုခင်ဗျားဟာစိတ်ရခိုင်မာသူတူပါဒီပြဿနာကိုခင်ဗျားဖြေရှင်းပေးနိုင်မယ်ဆိုတာသိကြပါတယ်လို့ပြောသွားကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကပြောပါတယ်ရှင်
။အမေရိကန်ပြည်ထောင်စုကနှုတ်ထွက်လိုက်တဲ့ Pacific ရေဝန်နိုင်ငံများပူးပေါင်းဆောင်ရွက်မှုအဖွဲ့ TPP ကကြံအဖွဲ့ဝင်17နိုင်ငံကကုန်သွယ်ရေးဝန်ကြီးတွေဟာစနေနေ့အစောပိုင်းကတော့အမေရိကန်နိုင်ငံမပါဘဲနဲ့ကုန်သွယ်ရေးသဘောတူညီမှုစာချုပ်အစ်တတရက်ကိုချုပ်ဆိုခဲ့ကြပါတယ်။ကနေဒါကုန်သွယ်ရေးဝန်ကြီး François Philippe Champagne ကတော့ဒီသဘောတူညီချက်ဟာအလွန်ကိုတိုးတက်မှုရှိတဲ့သဘောတူညီချက်ဖြစ်တယ်ဆိုပြီးတော့ဂုဏ်ပြုပြောကြားလိုက်ပါတယ်ပစိဖိတ်ရေဝန်နိုင်ငံများပူးပေါင်းဆောင်ရွက်မှုအဖွဲ့ TPP လို့အရင်ဆုံးကခေါ်ဆိုခဲ့တဲ့ဒီအဖွဲ့ကိုအခုခါမှာတော့အလုံးစုံပါဝင်ပြီးတိုးတက်မှုရှိတဲ့ပစိဖိတ်ရေဝန်နိုင်ငံများပူးပေါင်းဆောင်ရွက်မှုအဖွဲ့ CPTPP လို့ပြောင်းလဲခေါ်ဆိုသွားမှာဖြစ်ပါတယ်လက်ရှိအမေရိကန်သမ္မတ Donald Trump သမ္မတအဖြစ်ကျန်းသက်စာချိန်ဆိုပြီးနောက်ပိုင်းမှာ TPP သဘောတူစာချုပ်ကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်APEC အဖွဲ့ဝင်နိုင်ငံတွေကစီးပွားရေးကြီးကဲတွေနဲ့တောက်ချာနေ့ကတွေ့ဆုံစဉ်ပြောကြားခဲ့တာမှာတော့သမ္မတထရမ့်ကနိုင်ငံဆောင်ကုန်သွယ်ရေးသဘောတူညီချက်နဲ့ပတ်သက်ပြီးသူ့ရဲ့ရည်တည်ချက်ကိုထပ်လောင်းပြောကြားခဲ့ပြီးတော့ဒေသရင်းကဘယ်နိုင်ငံနဲ့မဆိုတနိုင်ငံချင်းစီလိုက်ကုန်သွယ်ရေးသဘောတူညီချက်တွေဆွေးနွေးဖို့ဆန္ဒရှိတယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်ခင်ဗျာ
အရှေ့ထောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးဆွေးနွေးပွဲအပဝင်ဆက်ဆက်ဆွေးနွေးပွဲတွေတက်ရောက်ဖို့အတွက်မြန်မာနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဒီကနေ့စနေနေ့မှာပဲဖိလစ်ပိုင်နိုင်ငံကိုရောက်ရှိသွားပါတယ်အဲ့မှာဆွေးနွေးပွဲတွေတက်ရောက်တဲ့အခါမ မြန်မာနိုင်ငံရဲ့ခိုင်မြောက်ပိုင်းဒေသပြည်ပခါရီကြောင့်ရိုဟင်ဂျာ၆သိန်းကျော်တဖက်နိုင်ငံကိုထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်လို့ဖြေရှင်းဖို့နိုင်ငံတကာခေါင်းဆောင်တွေဖိအားပေးလာကြမှာနဲ့ကြုံရမယ်လို့ခန့်မှန်းရပါတယ်။ဒီလိုမျိုးဖိလစ်ပိုင်နိုင်ငံကိုညနေပိုင်းရောက်ရှိသွားတဲ့ဒေါက်အောင်ဆန်းစုကြည်နဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်တို့ကိုဖိလစ်ပိုင်တမရ ASEAN ထိပ်သီးအစည်းအဝေးအတွင်းမှာတော့ ASEAN 10နိုင်ငံခေါင်းဆောင်တွေကတရုတ်၊ဂျပန်နဲ့အမေရိကန်ပြည်အောင်စုတို့အပါအဝင်ကမ္ဘာ17နိုင်ငံကခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒါဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်ဒီအစည်းအဝေးကိုပထမဆုံးချိန်တက်ရောက်တာလည်းဖြစ်ပါတယ်။အာရှ5နိုင်ငံခီးထွက်နေတဲ့သမ္မတထရမ့်ရဲ့ခီးစဉ်မှာအခုဖိလစ်ပိုင်နိုင်ငံကိုနောက်ဆုံးဝင်ရောက်တာပါ။ဒီမတိုင်ခင်ဝင်ရောက်ခဲ့တဲ့ဂျပန်၊တောင်ကိုရီးယား၊တရုတ်နဲ့ဗီယက်နမ်နိုင်ငံတို့ကတော့မြောက်ကိုရီးယားကနျူကလ িয়ার အစီအစဉ်ဖြတ်သိမ်းရင်အမေရိကန်ကဖိအားပေးမှုကိုထောက်ခံကြောင်းပြောကြားခဲ့ကြပါတယ်ရှင်
။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံဖူးတွဲစေလက်ချင်းမှုတွေကိုပစိဖိတ်မုတ်တရားအနောက်ဖက်ချမ်းမှာဒီကနေ့စတင်လိုက်ပါတယ်။ဒါပြင်အမေရိကန်ကလင်းတင်စစ်သင်္ဘော35လဲဂျပန်နိုင်ငံကအကြီးဆုံးစစ်သင်္ဘောနဲ့တူမနက်ဖြန်တနင်္ဂနွေနေ့မှာတိကျစေလက်ချင်းမှုတွေပြုလုပ်သွားမှာဖြစ်ပါတယ်။ဂျပန်ပင်လယ်ပြင်နဲ့အရှေ့တရုတ်ပင်လယ်ပြင်မှာလုံမဲ့အဲ့ဒီစေးလက်ချင်းမှုကိုတော့ဂျပန်နိုင်ငံရဲ့အကြီးဆုံးရဟယင်တင်တင်ပေါ်နှစင်းတဲ့ကတစ်စင်းနဲ့အဆောင်စင်ပေါ်နှစင်းတို့လည်းပါဝင်မှာဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ရေးတပ်ကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့ APEC ထိပ်သီးညီလာခံတက်ရောက်နေတဲ့အချိန်မှာပဲမြောက်ကိုရီးယားနိုင်ငံပေါ်ဖိအားပေးဖို့ရည်ရွယ်ပြီးတော့အခုလိုစေးလက်ချင်းပြီးတော့အင်အားပြခဲ့ကြတာဖြစ်ပါတယ်။ဒီတစေးလက်ချင်းမှုတွေကိုတော့အမေရိကန်အနေနဲ့သူတို့တက်တီအလင်းမြန်ထိထိရောက်ရောက်တက်ဖြတ်နိုင်တယ်ဆိုတာကိုမြောက်ကိုရီးယားဆိုရကိုပြသဖို့တော့ရည်ရွယ်ပြီးလုပ်ခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့လင်းတင်စစ်သင်္ဘောတွေဟာ F-18 တိုက်လေယာဉ်တွေအပါအဝင်လေယာဉ်အဆင့်200လောက်ကိုတင်ဆောင်နိုင်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလက်နဲ့ချင်းချောင်းမှုတွေကိုတုံ့ပြန်ဟန်တားသွားနိုင်ဖို့မြောက်ကိုရီးယားဘက်ကကြီးကြော်ရန်စမှုတွေကိုကာကွယ်နိုင်အောင်အသင့်ပြင်တဲ့အနေနဲ့ရည်ရွယ်ပြီးလုပ်တာဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒါဟာအရှဒေသအတွင်းစေစုနှစ်တစ်ခုအတွင်းမှာအမေရိကန်လင်တင်သင်္ဘော၃ဆင်းအတူတွဲပြီးတော့ပထမဆုံးအကြိမ်လုပ်တဲ့ဈေးလေ့ကျင့်မှုလည်းဖြစ်ပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7.39လိုင်းဒိုမီတာ25 kHz 7.965ไคโลมีตา32กิโลเฮิรตซ์435ไคโลมีตา57กิโลเฮิรตซ์585เนี่ยสนีเนี่ยตะนิงกรีนี่တွေမှာไลเลมีตา190กิโลเฮิรตซ์1509တို့ကနေလဲထုံနေပေးနေပါတယ်ရှင
်အခုဆက်ပြီးတော့ VOE ကနေပြီးတော့နိုင်ငံတကာနဲ့ဒီ data ရင်းသတင်းတွေဆက်ပြောပြပေးဖို့ရှိပါတယ်မြန်မာနိုင်ငံရခိုင်မြောက်ပိုင်းဒေသမှာအောက်ဂုလာကုန်းကလေးကလူအုပ်စုနှစ်ခုကြားတကြောပြန်ဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်မြန်မာနိုင်ငံကနေပြီးတော့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေတဲက၃ပုံ၃ပုံကအထူးအကူအညီစောင့်ရှောက်မှုတွေလိုအပ်တဲ့အနေအထားမှာရှိတယ်လို့ကုလသမဂ္ဂကပြောကြားသွားပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကနေပြီးတော့ဂျပန်ဘင်္ဂလားဒေ့ရှ်ကကွန်ကြီးကယ်ဆယ်ရေးကော်မရှင်နဲ့ပူးရဲပြီးတော့ပြုလုပ်တဲ့စစ်တမ်းတွေအရအခုလိုမျိုးတွေ့ရှိရတာဖြစ်ပါတယ်ဒီထွက်ပြေးကြတဲ့မိသားစုတွေကိုသူတေသနာလုပ်တဲ့သူစုစုပေါင်း100ကျော်ကနေပြီးတော့ဒုက္ခသည်စခန်းတွေတစ်ခုဝင်တစ်ခုထွက်စစ်တမ်းကောက်ခံခဲ့တာဖြစ်ပါတယ်။ဒုက္ခသည်အများပြားကကိုယ့်ရဲ့အင်္ဂါပိုင်းမှာချွရင်းချက်တွေရှိနေတာမျိုးကလေးအများပြားကလည်းမိသားစုတွေနဲ့တကွဲတပြားဖြစ်နေတာမျိုးတွေရှိတယ်လို့ UNHCR ပြောခွင့်ရသူဒူနီယာအစလမ်ခန်းက VOE ကိုပြောကြားသွားပါတယ်။သူတို့ရဲ့အားလုံးအသက်ကအထုဂယူဆိုင်ပြုစုစောင့်ရှောက်မှုတွေလိုအပ်နေပါတယ်လို့လည်းမစ်ခန်ကပြောပါတယ်။သူတို့အခုကောက်ခံရရှိတဲ့သတင်းချက်လက်တွေကိုလည်းအစိုးရအာဏာပိုင်တွေပြီးတော့တခြားလူမှုကယ်ဆယ်ရေးအဖွဲ့တွေနဲ့မျှဝေသွားမယ်လို့သူကပြောသွားခဲ့ပါတယ်ရှင်
။ဗင်နီဇွဲလားနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေကနေလုံခြုံရေးချင်းချောင်းမှုတွေဖြစ်မလာအောင်တားဆီးဖို့ရည်ရွယ်တဲ့အနေနဲ့ဗင်နီဇွဲလားနိုင်ငံနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှပုံမှန်မဟုတ်တဲ့အစည်းအဝေးတစ်ခုကျင်းပသွားဖို့အမေရိကန်နဲ့အီတလီနိုင်ငံတွေကပြင်ဆင်နေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောလိုက်ပါတယ်။တင်လာနေမှာပြုလုပ်မဲ့ဒီစည်းဝေးကိုတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကဥက္ကဋ္ဌဖြစ်နေဦးဆောင်သွားမှာဖြစ်ပြီးတော့ဒီစည်းဝေးမှာကုလသမဂ္ဂရဲ့လူခွင့်အကြီးကဲဇိုင်ရက်အယ်ဟူဆိန်နဲ့အမေရိကတိုက်နိုင်ငံများအဖွဲ့ကအတွင်းမှုချုပ်လူးဝစ်အယ်မာဂရိုတို့ပါဝင်မှာဖြစ်ပါတယ်ဒီစည်းဝေးကဗယ်နီဇွဲလားနိုင်ငံကနိုင်ငံရေးပြဿနာကိုအပြေရှားနိုင်ဖို့နဲ့နိုင်ငံရေးတင်းမာမှုတွေအတွင်းထိခိုက်သွားတဲ့သူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ဖို့အတွက်လုပ်တဲ့နေရာမှာနိုင်ငံကအတိုင်းအဝိုင်းနဲ့ဒေသတွင်းအဖွဲ့အစည်းတွေအနေနဲ့ဒီပါဝင်နိုင်တဲ့အခန်းကဏ္ဍကိုဆွေးနွေးဖို့အခွင့်အရေးရစီမှာဖြစ်တယ်လို့လုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုပေးပို့တဲ့စာထဲမှာဖော်ပြထားပါတယ် Venezuela နိုင်ငံ ဟာ အကျိုးတွေပြန်ဆက်ဖို့ ပြတ်ကွက်နိုင်ကြ ရှိလာနေတဲ့ အချိန်မှာပဲ ဒီအစည်းအဝေးကို လှုပ်ဆောင်လာတာ ဖြစ်ပါတယ် ဒါပြင် Venezuela နိုင်ငံရဲ့ နိုင်ငံရေး ပြဿနာတွေ ငွေကြေးတန်ဖိုး အဆမတန် ကျဆင်းမှုတွေနဲ့ စားနပ်ရိက္ခာနဲ့ စေဝါမလုံလောက်မှုတွေ ကြောင့် လွန်ခဲ့တဲ့ 6 လ အတွင်းမှာ Venezuela နိုင်ငံသား 5 သိန်း လောက် ဟာ နိုင်ငံတွေက နေ ထွက်ပြေးခဲ့ကြတယ် လို့ ကုလသမဂ္ဂရဲ့ အကြေညာချက်ထဲမှာ ပြောထားပါတယ် ခင်ဗျာ
American သမ္မတ Donald Trump နဲ့ Russia သမ္မတ Vladimir Putin တို့ဟာ Syria နိုင်ငံရေးနဲ့ ပတ်သက်ပြီးပူးရဲကြေညာချက်တစ်စောင်ထုတ်သွားခဲ့ပါတယ် Syria ပြည်ပခန့်ကို စီးရင်းနဲ့ ဖြည့်ရှင်းလို့မရဘူး ဆိုတာကိုသူတို့ကသဘောတူကြေညာချက်ထုတ်ခဲ့တာပါ သူတို့က Vienna နိုင်ငံမှာကျင်းပတဲ့ Asia Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံရဲ့ ဘေးဘန်းအဖြစ်နဲ့ ဒီကြေညာချက်ထုတ်ပြန်သွားတာ ဖြစ်ပါတယ် IS Islamic ဆွေးတွေးကြောအဖွဲ့ကိုခြေမုံမှု အရေးကြီးဆောင်ရွက်ရမှာဖြစ်ကြောင်းခေါင်းဆောင်နှစ်ဦးကထပ်ပြောသွားပြီးတော့ American တပ်ဖွဲ့တွေရော Russia တပ်ဖွဲ့တွေပါဘေးအန္တရာယ်ကင်းဖို့နှစ်ဖက်စစ်တပ်ကြားဆက်သွယ်ရေးလမ်းကြောင်းတွေဆက်ဖွင့်ထားဖို့လည်းသူတို့ကထပ်ပြီးတော့ပြောကြားသွားပါတယ် တနင်္လာနေ့မှာကျင်းပခဲ့တဲ့ APEC Asia Pacific နိုင်ငံများပူးပေါင်းဆောင်ရွက်မှုထိပ်သီးဆွေးနွေးပွဲအတွက်ခေါင်းဆောင်တွေအဖွဲ့လိုက် ဓာတ်ပုံမရိုက်ခင်မှာ သမ္မတ Trump နဲ့ သမ္မတ Putin တို့ခဏစကားပြောခဲ့ကြတာဖြစ်တယ်လို့ Russia အရာရှိတွေကပြောပါတယ် သမ္မတ Trump နဲ့ သမ္မတ Putin က Syria နိုင်ငံမှာအချုပ်အခြာအာဏာတည်နေရေးလွတ်လပ်စွာရပ်တည်ရေးနဲ့နယ်မြေပိုင်ဆိုးရေးတို့အတွက်သူတို့နှစ်နိုင်ငံလုံးကအလေးထားပါတယ်လို့ပြောသွားပါတယ်ပြီးတော့ဒီပဋိပက္ခမှာပါဝင်ပတ်သက်နေသူတွေအားလုံးဂျနီဗာပြည်ညင်ရဖြည့်ရှင်းကြဖို့လည်းသူတို့ကတိုက်တွန်းသွားခဲ့ပါတယ် 2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝင်ခြေရှုပ်ခဲ့လာဆိုတဲ့သတင်းတော့ရဲ့မေးခွန်းကိုတော့သမ္မတထရမ့်ကသူကမရှုပ်ဘူးလို့ပြောတာပဲကျွန်တော်လည်းထပ်ပြီးတော့မေးပြီးသွားပါပြီဒီထက်ပိုပြီးတော့လည်းမေးစရာမရှိတော့ဘူးလို့ဖြေကြားသွားခဲ့ပါတယ်မစ္စတာပူတင်ရဲ့ပြောကြားချက်ကတော့ယုံကြည်ပါလားဆိုတဲ့မေးခွန်းကိုတော့
အဲ့ဒီမှာဒီကိစ္စနဲ့ပတ်သက်ပြီးတော့အငင်းပွားနေလို့မရပါဘူး။ဆီးရီးယားနိုင်ငံကနေပြီးတော့ရုရှားထွက်သွားဖို့ယူကရိန်းကနေပြီးတော့ရုရှားထွက်သွားဖို့ရေကိုတိုက်တွန်းနေရပါတယ်လို့သမ္မတထရမ့်ကဖြေကြားသွားခဲ့ပါတယ်ရှင်။နောက်ဆုံးချက်ကတော့ဖလာဦးရောပါဆောင်ခြေစစ်ပွဲပလေးအော့ရှုံးထွက်ဆင်ပရမတ်ကျော်ပွဲစဉ်ကိုတောက်ကြနေကကစားတာမှာတော့ဆွီဒင်တက်နိုင်ရသွားပါတယ်။ဆွီဒင်နိုင်ငံစ
နောက်ဆုံးရသတင်းတွေကိုမှတ်ရတင်တာကြောင့်လည်းကိုရနိုင်တို့ပြောပြပေးကြတာပါ။အခုဆက်လက်ပြီးသတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်ရှင်။ချင်းပြည်နယ်ပလဝမြို့ရဲ့ရခိုင်တပ်အေအေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွင်ပြင်းထန်လာနေတဲ့အတွက်ချင်းဒေသခံပြည်သူတထောင်နီးပါးအသက်ဘေးလွတ်အောင်တင်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။လက်မဆက်တွေရဲ့အခက်အခဲဖြစ်နေပြီးဒေသဖွံ့ဖြိုးရေးနှောက်ကြနေတဲ့ချင်းပြည်နယ်ရဲ့အခုလိုရခိုင်တပ်နဲ့မြန်မာစစ်တပ်တို့စစ်ရေးတင်းမာမှုတွေလာဖြစ်နေတဲ့အပေါ်တိုက်ပွဲတွေကိုချက်ချင်းရပ်ပေးဖို့ချင်းဒေသခံတွေကတောင်းဆိုနေကြပါတယ်အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင
်ဟုတ်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ2ရက်နေ့ကနေစလို့ချင်းပြည်နယ်ပလဝမြို့နယ်တဲ့မြမအစိုးရတပ်နဲ့ရခိုင်တပ်အေတို့အကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတဲ့အတွက်ဒေသခံချင်းပြည်သူတွေဟာအိုးအိမ်ဆုံးခွာထွက်ပြေးတင်းရှောင်နေကြရပါတယ်အခုလိုနေမြေတဲ့ရခိုင်တပ်နဲ့မြမစစ်တပ်တို့ကြားစစ်ရေးတင်းမာလာတဲ့အနေအထားအပေါ်မှာချင်းပြည်သူတွေဘက်ကစိတ်မသက်မသာဖြစ်ရသလိုဒေသရင်းတည်ငြိမ်အေဂျင်စီအ мян ဆုံးစစ်မီးငြိမ်းအောင်ဆောင်ရွက်ပေးဖို့ကိုလည်းချင်းပြည်သူတွေကတောင်းဆိုနေကြပါတယ်ချင်းပြည်နယ်ပလဝမြို့နယ်တွေကကြီးရွာကပြည်သူတွေနဲ့ကိုယ်တိုင်သွားရောက်တွေ့ဆုံခဲ့သူချင်းမျိုးသားဒီမိုကရက်တစ်ပါတီရဲ့အတွေ့အမှုစလိုက်ကျဲအိုဘီထောင်းကနှစ်ဖက်လက်နက်ကင်တက်တဲ့အနေနဲ့အ мян ဆုံးတိုက်ပွဲရပ်ပေးဖို့ပြည်သူတွေကတောင်းဆိုတဲ့အကြောင်းပြောပြပါတယ်
ဆက်လက်ပြီးတော့တိုက်ပွဲဖြစ်မဲ့အနေအထားမျိုးပေါ့ဗျာဆိုတော့ဒီတမတော်ဘက်ကလည်းပဲသူတို့ထုတ်ပေါ်မှာသူတို့ရဲ့ကြီးညာချက်တွေပါတွေကိုကျွန်တော်ကြည့်တဲ့ခါမှာဆက်လက်ပြီးတော့တိုက်ပွဲနဲ့ပြည်ပခါကတော့ပို့ပြီးတော့မြင့်တက်လာမြင့်နေထားတော့ရှိတာပေါ့အဲ့တော့လူထုတွေလည်းပဲတော်တော်လေးကိုစိုးရိမ်နေကြတယ်အဲ့တော့ချင်းပြည်နယ်ဆွေရကိုလည်းကျွန်တော်စာပို့တယ်အေးတဖွဲ့ကိုလည်းကျွန်တော်စာပို့တယ်ဒီတမတော်ကိုလည်းပဲကျွန်တော်တောင်းဆိုတာကတော့တိချက်ကတော့အေးအနေနဲ့အဲ့ဒီနေရာမှာတက်ဆွဲပြီးတော့အဲ့ဒီနေရာမှာအချိန်မချဖို့ပေါ့ဗျာဒီဘလောက်ဝဒေတာတွေမှာအေးမရှိဖို့ပေါ့တမတော်အနေနဲ့လည်းပဲ2ship simple ကိစ္စမျိုးတိုက်ပွဲဖြစ်မဲ့ကိစ္စမျိုးတွေကိုမလောက်ဖို့ပေါ့ဘာဖြစ်ဖြစ်တိုက်ပွဲကိုရှိချက်ချင်းဘူးပေါ့နော်အဲ့ဒီဒေတာတွေမှာတဖွဲ့ထဲကိုပဲကျွန်တော်တို့ကဖွက်ပြီးတော့အပြစ်တော့မတင်ပါဘူးဒီဒါပေမဲ့အကုန်လုံးမှာတာဝန်ရှိတယ်အကုန်လုံးကတစ်ဖက်စလုံးမှာတာဝန်ရှိတယ်ဗျတမတော်ကိုလည်းပဲကျွန်တော်တို့ပြောတာကတော့အေးရှိလို့ဘာဖြစ်လို့ညာဖြစ်လို့ဆိုပြီးတော့ process ချင်းတဲ့ကိစ္စတွေမလောက်ဖို့ကျွန်တော်ပြောပါတယ်တစ်ဖက်ကတကယ်ကိုကျွန်တော်တို့စိတ်မကောင်းတာကအေးဖက်ကဒီ blow up data မှာသူတို့အခြေချတဲ့ခါမှာသူတို့ရဲ့တာဝန်ယူမှုတွေတော်တော်ကိုဒီနေတယ်နောက်ပြီးလို့ရှိရင်သူတို့တော်တော်ကိုပေါ်ဆတဲ့အပိုင်းတွေရှိတယ်ဗျတာဝန်မယူတဲ့ဟိုလောက်ရမျိုးဖြစ်နေတယ်ဗျဒီတိုင်းရွာသားတွေကိုကျွန်တော်တို့ကိုခီးမတော်ဖို့ချောက်ချက်မှုတွေကိုမလောက်ဖို့ကျွန်တော်တို့တရေပေးတာပဲအဲ့တော့လျှောက်ချတဲ့သူတွေကိုကျွန်တော်တို့ကရန်တန်းပြီးတော့ကျွန်တော်ပြစ်လို့ရတယ်ဆိုတဲ့ပုံစံမျိုးကတော့ဒါလုံးဝလက်မခံနိုင်ကြပါလေအဲ့မှာ
တိုက်ပွဲကနေတိမ်းချောင်နေကြရတဲ့
ဒီဆောင်ရတဲ့ထပ်ပြီးနေရတဲ့လူဒီစုစုပေါင်း1000ကြီးပါရှိပါပြီ။ဒါကြောင့်မတော့ဖက်ရဲ့ချင်းချုပ်လို့ကြောင့်မတော့ဖက်ကချင်းချုပ်တာတော့မဟုတ်ပါနဲ့။အဲ့လိုဆိုရှာနေမှုတွေလုပ်နေရတဲ့အတွက်ပေါ့နော်။တို့ကလည်းလုံဆွေရလေးတောက်တို့ကလည်းပြီးပြီးတော့အဲ့လိုလုပ်နေရချင်းပါပဲ။ဒီကိစ္စနဲ့ပတ်သက်ပြီးတော့တို့ရိုးရိုးပြင်းပြင်းထန်ထန်ရှုတ်ချပါရပေါ့နော်။တို့ချင်းရဲ့အတိုင်းဝ
ဖြစ်ကုန်မဖြစ်တင်တာလို့ဆိုကျွန်တော်အဲ့လိုပဲခံယူတယ်။နိုဝင်မာလာရှိရနေ့ကတော့ပလဝမြို့နယ်နုံဘူးကျေးရွာအနီးမှာအေးတပ်ဖက်ကနေပြီးတော့မြန်မာစစ်တပ်ရဲ့ရိတ်ခါတဲဆက်လေးကိုပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ဆက်မှုလက်မှုတိုက်ပွဲဒုတိယနှစ်ကျောင်းသားတအူးတေဆုံးခဲ့ရပြီးအသက်80ကျော်အမျိုးသမီးတအူးအပါအဝင်ဒေသခံတွေထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ချင်းပြည်နယ်အစိုးရက
ပေါ့နော်သူတို့သူတို့ရန်သူဟာစိတ်ပြတ်ထားတာတော့ရှိပါတယ်အဲ့ဒီပြစ်ခတ်တဲ့ခါမှလေသူတို့ရဲ့တတ်မတော်ကြီးတွေ့လို့ပြစ်ခတ်တာမမှမဘူးလို့သူတို့ပြောနိုင်မှာကျွန်တော်ပြောချင်တာကမြမတတ်မတော်ကလေဒီသူလူထုနဲ့တတ်မတော်နဲ့ရင်တစ်ချီသေးတော့တော့ကျွန်တော်လုံးဝမဖြစ်သင့်ဘူးလို့အဲဒါစားခိုင်းလို့ဖြစ်သွားတာပေါ့နော်ကျွန်တော်ဒီသူလူထုက
ချင်းစစ်ပြေဒုက္ခတွေရဲ့အရေးသက်ဆိုင်တဲ့ပြည်နယ်အစိုးရပြည်ထောင်စုအစိုးရတို့ဘက်ကနေလိုအပ်တဲ့စားနပ်ရိက္ခာနေထိုင်မှုနဲ့လူသားချင်းစာနာမှုအကူအညီတွေထိထိရောက်ရောက်အကူအညီပေးဖို့ကိုလည်းဆလိုင်းကျဲကိုပြည်ထောင်ကတိုက်တွန်းပါတယ
်ဒီချင်းပြည်နယ်အစိုးရကနေလည်းပဲကျွန်တော်ဒေသခံတွေမှာတော်တော်ကိုချစ်ပွဲတာနဲ့ပတ်သက်ပြီးတော့စာနပ်ရိက္ခာရအောင်ပညာရေးမှာတော့တော်တော်များများအော်ကျွန်တော်တို့သွားတဲ့ဒီရွာတော်များများမှာအเจ้าတွေကိုဒီယူလာကတဲ့ကနေအเจ้าမဖွင့်တဲ့ဟိုအเจ้าမဖွင့်နိုင်တဲ့ရွာတွေပါလေရှိတယ်ပေါ့နော်ဆိုးရက်ကနေပြီးတော့တဲကြကိုကျွန်တော်တို့ဒီတာဝန်ယူဖို့တော့လိုတာပေါ့နော်လူသားချင်းစာနာထောက်ထားတဲ့ထောက်ပံ့တွေကိုသူတို့နဲ့အာယုံစိုက်ပွဲဖို့ကျွန်တော်တောင်းဆိုနေတာပေါ့နောက်တစ်လျှောက်လို့
မြန်မာစစ်တပ်ဘက်ကရခိုင်တပ်ရဲ့အေးအေးနဲမြေတွေဘက်ကိုဆက်ပြီးတော့ထိုးစစ်အရှိန်ညှဉ်းလာနေတဲ့အတွက်တိုက်ပွဲကြီးတွေဇက်တိုက်ဖြစ်ပွားလာနိုင်လို့အဲ့ဒီဒေသအနီးတစ်ဝိုက်ကိုဒေသခံတွေခရီးသွားလာခြင်းမပြုကြဘို့နဲ့မဖြစ်မနေသွားရမယ်ဆိုရင်လည်းတတိထားကြဖို့အေးအေးရခိုင်တပ်ဘက်ကနေတတိပေးနှိုးဆော်စာတွေဖြန့်ဝေထားပြီးနောက်ထပ်လည်းစစ်တပ်အင်အားတွေတိုးချလာတဲ့အတွက်တိုက်ပွဲတွေဟာဆက်ပြီးဖြစ်ပွားနိုင်ခြင်းရှိတယ်လို့ဒေသခံတွေကသုံးသပ်ပါတယ်ရှင်
မဆုမွန်စုစည်းတင်ပြခဲ့တာပါအခုတော့ ILTS အင်္ဂလိပ်စာဖြစ်ဆိုမှုအကြောင်းတင်ပြပေးပါမယ်ရှင်ဗီဒိုင်းနိုင်ငံတက္ကသိုလ်တွေအမေရိကန်ပြည်ထောင်စုကအကြောင်း3000အပြင်တခြားနိုင်ငံတကာအဆင့်မြင့်ပညာသင်ကျောင်းတွေမှာကျောင်းသွားတက်ကြမဲ့သူတွေအတွက်ဖြစ်ဆိုရမယ် ILTS စာမင်းပွဲဆိုတာပါပါလေစာမင်းပွဲဖြစ်ဆိုဖို့ဘာတွေလိုအပ်တယ်လဲဆိုတာကိုတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့နောက်ဆုံးအပိုင်းဖြစ်တဲ့အပိုင်း3ကိုနားဆင်ကြရပါမယ်မိုင်းအတန်းစင်နဲ့ကိုအောင်ကိုစောတို့တင်ပြပေးထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုအင်္ဂလန်ဩစတြေးလျစတဲ့အင်္ဂလိပ်စကားပြောနိုင်ငံတွေကတက္ကသိုလ်တွေမှာပညာသင်ကြားမှုအတွက်လိုအပ်တဲ့အင်္ဂလိပ်စာရေးချင်းစစ်ဆောင်မေးပွဲ IELTS အကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်
။ IELTS ဆာမေးပွဲ reading အပိုင်းဖြေတဲ့အခါမှာစာပေထဲမှာပါတဲ့စလုံးတိုင်းကိုတော့ဖတ်ဆရာမလိုပါဘူး။အဲ့လိုဖတ်ရင်အချိန်ရန်ကုန်စေပါတယ်။တက်မဲ့ချိန်တွေအတွင်းမှာအကောင်းဆုံးဖြေနိုင်မှုအတွက်ဆိုရင်တော့တကယ်လို့အဖြေတစ်ခုကိုစဉ်းစားလို့မရရင်အဲ့ဒီနေရာမှာပဲရပ်နေပဲနဲ့တခြားကိုသိတဲ့မိကွန်းတွေကိုအရင်ဖြေပစ်ပါတယ်။
ကျွန်တော်ကအောင်ကူစော်ပါစစ်တွေမှာ Everest အင်္ဂလိပ်စာသင်တန်းကျောင်းဝဆရာဖြစ်ပါတယ် Washington DC မှာရှိတဲ့ AU လို့ခေါ်တဲ့ American University မှာအင်္ဂလိပ်စာသင်ကြားရေးနဲ့မဟာဝိဇ္ဇာပွဲယူခဲ့တာဖြစ်ပါတယ
်ကျွန်မအီသန်စမ Virginia ပြည်နယ်က Randolph College ကနေပြီးတော့ Communication Studies ဆက်သွယ်ရေးသတင်းနည်းပညာဘာသာရပ်နဲ့ဝိဇ္ဇာပွဲယူထားတာပါဒီ season ကိုကူညီတင်ဆက်ပေးမှာပါပြီးခဲ့တဲ့ပတ်တွေမှာတော့ IELTS ဆမ်ဝဲအကြောင်းဆမ်ဝဲရဲ့အပိုင်းနှစ်ပိုင်းဖြစ်တဲ့ speaking နဲ့ listening အပိုင်းတွေအကြောင်းကိုမိတ်ဆက်ပေးခဲ့ပြီးပါပြီ။ဒီတစ်ပတ်သင်ခန်းစာရေးမှာတော့စာဖတ်နိုင်စွမ်း reading နဲ့စာရေးနိုင်စွမ်း writing အပိုင်းတွေအကြောင်းအသေးစိတ်ပြည့်စုံမှုတွေကိုတင်ဆက်ပေးသွားမှာပါ
။ reading အပိုင်းမှာတော့စာပိုက်၃ပိုက်ပါပါတယ်။စုစုပေါင်းစာလုံးရေက2150အနည်း2950လောက်ထိဖြစ်ပါတယ်။မိဘအမျိုးအစားတွေကတော့အားလုံးပေါင်း100မျိုးလောက်ရှိပါတယ်။ခေါင်းစဉ်နဲ့စာပိုက်ရှင်တွဲတာ matching heading now true false not given Megun Ponsan, Yes, No, Not Given Megun, Mane Piu Juyare, Multiple Choice Sare, Megun Ponsan Liu, Diama Pibare, True False Not Given Megun Acharo, Peter and Sabai Tema Pare, a chair left today, Facts to you, Shara Pibio, Yes, No, Not Given Megun Acharo, Sai Siai, Solo Jet, Dreamy, Opinions to you, Peter and Sabai Tema Shara Pibare, Dinuku, Teja, Quecha, Nalai Tabu Dubare.
Reading the Nama, Yeji and Nadukuaro, Sapat and Yama, Skimming, Scanning, Nina Mulongo, Donda Buluari, Scanning Logis Ragajaro, Beat Hari Savai Tegani, Gusha Jinet, Chet, Gangana, Tamahu Name, the Kuku, Duyan Shabi Peta Chibari, Skimming Aro, Savai Dabo Longe, Diga Solo Yingo, Dion, Jenny Padawa, Umasuin, Colachiraro, Megundo, Sari, Megum Muri, Dredjaro, Shapay and Ni, Scanning Udoma Machibiro.
စာပိုင်းနဲ့ခေါင်းစဉ်ရှင်တွဲတဲ့မေကွန်းအတွက်တော့စကင်မင်းကိုသုံးရမှာဖြစ်ပါတယ်။စာပိုင်းထဲမှာပါတဲ့စကလုံးတိုင်းကိုတော့ဖတ်စရာမလိုပါဘူး။အဲ့လိုဖတ်လို့ရှိရင်အချင်းအရန်ကုန်စေပါတယ်။မေကွန်းတို့အတွက်အဖြေတွေကိုစာပိုင်းထဲမှာပါတဲ့အတိုင်းပဲပြောင်းစရာမလိုပဲရေးရမှာဖြစ်ပါတယ်။တမတ်ချင်းတွေအတွင်းမှာအကောင်းဆုံးဖြစ်ဆိုနိုင်မှုအတွက်ဆိုရင်တကယ်လို့အဖြေတစ်ခုကိုစဉ်
နဲ့စာအုပ်တို့ကိုဖတ်တင်ပါတယ်။စာပိုက်တွေကိုဖတ်တဲ့အခါမှာလဲကိုမသိတဲ့ဝေါ်ဟာရတိုင်းတစ်ခုချင်းစီကိုလိုက်ပြီးတော့အပြီးတန် dictionary မှာရှာကြည့်နေကြတော့မလိုပါဘူး။တချို့သကလုံးတွေကိုကိုဖတ်နေတဲ့အကြောင်းအရာနဲ့ဆက်ဆက်ပြီးတော့ခန့်မှန်းယူလို့ရပါတယ်။အဲ့ဒါကိုတော့ meaning guessing skills လို့ခေါ်ကြပါတယ်။ပိုတိုးတက်ချင်တော့အသုံးဝင်တဲ့စာလေးလာနည်းတစ်ခုကတော့ကိုယ်စိတ်ဝင်စားတဲ့အသုံးဝင်မယ်ထင်တဲ့ဝေါ်ဟာရတွေကိုမျက်စုစာအုပ်မှာချရေးထားပြီးတော့လေ့ကျင့်လို့ရပါတယ်။ပြီးရင်အဲ့ဒီဝေါ်ဟာရတွေနဲ့ဝါကျတွေတိစောက်ပြီးလေ့ကျင့်လို့ရပါတယ်။ IELTS Academic Essay နမူနာတွေကိုလေ့လာခြင်းနဲ့ဆိုရင်တော့ www.ielts.org မှာရှာနိုင်ပါတယ်။နမူနာ essay တွေကိုလေ့လာပြီးတော့စာမေးခွန်းမှာသတ်မှတ်ထားတဲ့အချိန်တိုင်းအချိန်ကိုက်ပြီးတော့လေ့ကျင့်ရေးသားထားတင်ပါတယ်။IELTS ဆောင်ဝဲထဲမှာပါဝင်တဲ့ reading နဲ့ writing အပိုင်းတစ်ခုစီကိုအသေးစိတ်ရှာရင်ဆောင်ရင်တွေကိုတင်ပြဆွေးနွေးပေးခဲ့တာဖြစ်ပါတယ်။ဒီ season ကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ www.burmese.voanews.com မှာလည်းစာသားနဲ့တကွအပြင်လည်းကြည့်ရှုနိုင်ပါတယ်။အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
IELTS အင်္ဂလိပ်စာဖြည့်ဆို့မှုအကြောင်းနောက်ဆုံးအပိုင်းဖြစ်တဲ့အပိုင်းတုံးကိုနားဆင်ကြရတာပါအခုတော့မြန်မာတခွင်အစည်းအဝေးလက်ဖြစ်ပါရရှင်အခြေခံအလုပ်သမားတွေအတွက်အနည်းဆုံးလှုပ်ခါလာစားသတ်မှတ်ခြင်းနဲ့ပတ်သက်လို့ရထားတဲ့ကိန်းဂဏန်းထွက်လာပြီမဲ့ဒီအပေါ်မှာဖက်ပေါင်းဆောင်ရဲ့အမြင်တွေကွဲပြားနေကြတာပါသူတို့သတ်မှတ်ထားတဲ့ပမာဏထက်ပိုများပြီးအနည်းဆုံး 9,000 ကျော် 6,000 နီးပါးအနည်းဆုံးလာစားပေးတင်တယ်လို့အလုပ်သမားရေးဆောင်ရွက်သူတွေကတောင်းဆိုသလိုတချို့တွေကတော့နေရာဒေသအလိုက်တင့်တော်တဲ့လာစာတွေသတ်မှတ်ပေးတင်တယ်လို့ဆိုကြပါတယ်အလုပ်ရှင်တွေကဥပဒေကိုအလွဲသုံးစားလုပ်မှကိုလည်းအလုပ်သမားတွေကစိုးရိမ်နေကြပါတယ်အပြည့်အစုံကတော့ဒီမြန်မာတခွင်အစည်းအဝေးမှာမြေမခသတင်းအေဂျင်စီကအခုကောင်းမြတ်ဖြူတင်ပြပေးထားပါတယ်ရှင
်အစိုးရတင်လက်ထက်မှာအနေဆုံးလောက်ခလာတာကိုကျင်းစင်တက်မှတ်ဖို့လှုပ်ဆောင်နေပြီးအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ကြည်သူအင်အားဝန်ကြီးဌာနဝန်ကြီးကချက်4000ကနေချက်4800ချာတိုးမြင့်တက်မှတ်ဖို့ညှာထားတယ်လို့ပြောဆိုထားပါတယ်ဒါပေမဲ့အဲ့ဒီနှုန်းထားကိုအလုပ်သမားကြီးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကကန့်ကွက်ထားပြီးချက်5600အဖြစ်တိုးမြင့်တက်မှတ်ပေးဖို့လိုလားနေကြပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးကန့်ကွက်ကြောင်းသဘောထားထုတ်ပြန်ကြေညာချက်ကိုအလုပ်သမားအရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်း73ဖွဲ့ပေါင်းစည်းထားတဲ့အ ਨੇ ဆုံးအခကြီးငွေနဲ့အလုပ်သမားအခွင့်အရေးပူးပေါင်းဆောင်ရွက်ရေးကော်မတီကထုတ်ပြန်ခဲ့ပါတယ်အဲ့ဒီလိုအနေဆုံးလှုပ်ခါလာတာတိုးမြင့်တာအပြင်တနိုင်ငံလုံးကိုအဲ့ဒီလိုတပြေးညီတက်မှတ်တာကမာယူနဲ့အနေထားဖြစ်နေတယ်လို့အ ਨੇ ဆုံးအခကြီးငွေနဲ့လုံမအခွင့်ရေးဆိုင်ရာပူပေါင်းဆောင်ရွက်ရေးကော်မတီဝင်ကိုနန္ဒာဆက်အောင်ကအခုလိုပြောပါတယ
်လုံမအခွင့်ရေးဒီကလုံမအရေးအနေဆုံးလောက်ကလာတာကိစ္စကမူလတဲ့ကပေါ်မားနေတာအားလည်းချက်ရှိနေတာကြမားနေတာပြီးတော့ပြဿနာဘာလဲတာလဲဆိုမပြည့်စုံတာပေါ့ဗျမပြည့်စုံတာလို့ပြောကြတာပေါ့သုံးလုံးချောက်ရာကတနိုင်ကလုံးပြောတဲ့အခါကျတော့အဲ့မှာမတူတာကသူရီစားတော့ကိုဈေးကြီးမတူရလေစားတော့မဈေးကြီးမတူဘူးမတူလည်းပြဿနာအချက်ရှိပါတော့ကလုံမမျိုးစားမတူလည်းပြဿနာရှိကြဗျာဟောဒီအခုတောင်းနေတဲ့ဟိုအနေနဲ့ကကျင်းဝင်တဲ့ကိစ္စသဘောမှာပဲအဓိကပုံသေးအောင်လို့ဆိုတော့အထက်ကျုံးနဲ့ဆုံးမှုအဆုံးအလုံးလေးမှာပေါ့ပါတော့အလုံးလောက်တယ်ပေါ့ဒါပေမဲ့တခြားဒီလုပ်ငန်းမျိုးစားလိုက်ခွဲတာ27မျိုးခွဲတာရှိရပေါ့အဲ့ဒီလုပ်ဒီမှာစောင့်ကြည့်လုပ်ငန်းမှာလုပ်တဲ့ဝန်ထမ်းတွေသူကမူလအခုနေတော့ပြောလဲသူတွေရတယ်ငါတို့ချောက်ဆိုလဲသူတို့ကရတယ်တပေါင်းလောက်ရတယ်ကြားလာပြီသူတပေါင်းလောက်ရတယ်ကြားပြီအောက်လေးရတယ်ဆိုတော့ ဒီလုပ်ငန်းတွေရဲ့တဘာဝအရာကိုတောင်းလောက်ပြီးမှတော့လုပ်ဝင်လို့ရှိရမှာ။မရည်လုပ်ငန်းဆိုပါဆိုရင်အလုပ်ကစိုင်းကြီးလုပ်ငန်းလို့ပါလို့အလိုလက်လာပြီးမှလည်းတက်လာတက်တာ။ဘသူကြီးကငိုစားလိုက်လက်ကနှုံးနေခွဲကြဖို့လိုအပ်နေရတာပေးကြတယ်
။အလုပ်သမားအရေးဆောင်ရနေတဲ့ရက်သက်အဖွဲ့အစည်းတစ်ခုဖြစ်တဲ့အနာကလင်းနဲ့စုံမရဲ့ဒရိုက်တာဒေါ်သက်သက်အောင်ကတော့အနည်းဆုံးအခကြေးငွေဥပဒေဟာအားနည်းချက်တွေရှိနေတဲ့အတွက်အနည်းဆုံးလုခလာစာဟာမြန်မာနိုင်ငံမှာတော့အမြင့်ဆုံးလုခလာစာလို့ဖြစ်နေတယ်လို့ဆိုပါတယ်
။ကျမတို့ဥပဒေမှာကပြဿနာရှိတယ်။ဘာကြောင့်လဲဆိုတော့ကျမတို့ဒီပြောရလို့ရှိရင်အနည်းဆုံးအခကြေးငွေကို3600သတ်မှတ်ပြီး3600သတ်မှတ်ပြီးရဲ့လို့ဆိုတော့ညာလည်းပဲနှီးဥပဒေမှာပြန်ပြီးတော့နှီးဥပဒေမှာကြတော့အလုပ်တင်ဆိုလို့ရှိရင်50ရာခိုင်နှုန်းနဲ့အစမ်းခန့်ကာလဆို85ရာခိုင်နှုန်းဆိုတဲ့သတ်မှတ်ချက်တွေရှိရဲ့ဒါအစီအစားချုပ်မှာလည်းပြန်ပါတယ်ဒီအချက်တွေကဆိုတဲ့အခါကျတော့ကျမတို့ဥပဒေကအရတော့အနည်းဆုံးအခကြေးငွေဒီ3600တကယ်တကယ်နှီးဥပဒေမှာကျမတို့ဒီအလုပ်ရှင်လို့ဒီမှာ contract စာချုပ်ပေါ့ EC စာချုပ်မှာဆိုလို့ရှိရင်လေအဲ့လိုပေါ့အလုပ်တင်က50ရာခိုင်နှုန်းအလုပ်စံခန့်ကာလ85ရာခိုင်နှုန်းဆိုတဲ့အခါမှာအလုပ်သမားကအလုပ်တင်ဆို3800အစံခန့်ကာလဆို2900ဆိုတော့ဒီ6လပြီးတော့မှ3600ရာလာပေါ့နော်ဒါကလည်းပဲကျမတို့ဥပဒေရဲ့အားနည်းချက်လို့ကျမအနေနဲ့မြင်နေတယ်ဘာလို့ဆိုတော့ကျမတို့စတင်တောင်းဆိုကလေးကဒီ3600ဒီအနည်းဆုံးအခကြေးငွေဖြစ်တဲ့အတွက်အနည်းဆုံးအခကြေးငွေဖြစ်တဲ့အတွက်ကျမတို့ဘာမှမတက်သေးသောသူတွေကိုလည်းပဲကျမတို့3600တတ်မှတ်ပြီးတောင်းဆိုခဲ့တော့ညာလည်းပဲတကယ်တကယ်ဥပဒေမှာဒီလိုမျိုးတွေပြဋ္ဌာန်းလာတယ်ပြီးတော့ EC စာချုပ်မှာလည်းပဲထပ်မံပါရှိလာတဲ့အခါကျတော့အလုပ်သမားတွေကခုနကပြောသလိုပေါ့1800 2900ပြီးတော့မှ3600ဆိုတဲ့6လကျော်ပြီးတော့မှ3600ရတာမျိုးကြီးဖြစ်လာ
ဒါအပြင်ဥပဒေကိုအလုပ်ရှင်တွေကလက်တလုံးချလုပ်ပြီးအသုံးပြုနေတဲ့အတွက်အလုပ်သမားတွေအတွက်ထိခိုက်ညံ့မှုတွေရှိနေတာကြောင့်အခုထပ်ပိုပြီးပြစ်ဒဏ်တွေတိုးဖို့လိုတယ်လို့ကိုလန်လာအဆက်အောင်ကအခုလို့ပြောပါသေးတယ
်ကိုသမားကြီးကောင်စီရဲ့အမိန့်ကိုမလိုက်နိုင်ဘာဖြစ်လဲဆိုတော့ကျွန်တော်တို့မှာမနစ်ကောင်ကကိုသမားကြီးကောင်စီအမှုအလုံးပေါင်း20မှုရှိတယ်အဲ့ဒီတော့လည်းတော့တော့20မှုမှာ9မှုကလိုက်လာတယ်9မှုမှာ6မှုကလိုက်လာ9မှုကလိုက်လာတယ်ပေါ့2မှုကတန်းလန်းလေးအမှုကျွန်တော်တို့အမှုရဆိုင်ရဲ့တန်းလန်းမရှိသေးတယ်14မှုကမလိုက်တော့မလိုက်တော့ဘာဖြစ်လဲဆိုတော့ပြစ်ဒဏ်ခံရတာပေါ့ပြစ်ဒဏ်ကဒဏ်ငွေ10သိန်းနဲ့မနည်းလို့ပြောနေတယ်10သိန်းမရိုက်ဥပမာလူရောက်တွေကလောက်ပြန်ခံရဆိုပြောရင်မလိုက်နိုင်ဘာဖြစ်လဲဆိုတော့10သိန်းမပြရဘူးနိုင်ငံတော်10သိန်းမတန်ဘူးတန်ကြီးဆောင်အောင်ရော်ကြီးယူရောက်နေရတာရော်ကြီးပြရမလို့ပြောတယ်မလိုက်တော့ဆိုတာလုပ်မယ်ဆိုတော့10သိန်းပဲဆိုတော့လူသမားဆိုတာလူကြီးနေနေတော့မဟုတ်ဘူးလေအဲ့လူကြီးတွေကို10သိန်းလုံးလည်းပြီးတော့လုံးဝကျင်ကဥပဒေမလိုက်တာဥပဒေဥပဒေမလိုက်နိုင်မလိုက်တာဥပဒေမလိုက်နိုင်ပါဆယ်သိန်းမပြီးအောင်လို့ပြောတော့အဲ့တော့ကျွန်တော်တို့ကဘာဖြစ်လဲဆိုတော့ဥပဒေကိုလိုက်နာပါလားဆိုတဲ့ဆုံးမချက်ပေါ့ပြန်ပြီးတောင်းဆိုရတဲ့အချိန်ကြီးရောက်သွားဥပဒေကမထိကျောင်းနိုင်တော့ဘူးပေါ့ပြင်းမှုနဲ့ပြစ်ဒဏ်ကဥပဒေကိုလိုက်နာဖို့မထိကျောင်းနိုင်တော့အဲ့ပြည့်လဲကျွန်တော်တို့ကပြောတဲ့ထောင်းတန်းထက်သိမ်းပြီးပါလို့ပြောတယ်ဥပဒေကပေါ့အစွဲမပေါ်လာအောင်မပေါ်လာတော့ကျွန်တော်အုတ်ချီမှာကြိုက်တဲ့အမှုသွားလုံးဝကျင်ကမပြောတော့ရတဲ့ခုံတမာလေးကောင်စီသွားမယ်အားလုံးမလိုက်တော့ခုံတမာလေးကောင်စီအစီအကြိုင်ရတဲ့ဓာတ်ကြီးဆောင်လိုက်မယ်ဘာဆုံးမချက်ကြတာအဲ့တော့ဘာလို့အဲ့တော့ကိုယ်တော်မကြီးကောင်စီကမလို့လို့တော့ပဲကိုယ်တော်မကြီးကောင်စီမကြိုက်တဲ့အမှုတင်ကျဲလို့ဆုံးမချက်တွေချမလိုက်နိုင်ဘူးဘယ်ရသည့်လဲကျွန်တော်ဒီအရာကိုအတိအကျပြောတာပါကျွန်တော်တို့မနစ်ကတနေ့လုံးရဲ့စစ်တမ်းရဆိုရင်ကျွန်တော်တို့ရုံးဝကင်ခဲ့ရတယ်20မှုမှာ2မှုကတော့မပြီးသေးဘူးခုနှစ်မှုမှာ9မှုကလိုက်နာတယ်14မှုကမလိုက်နိုင်ဘူးအဲ့ဒီမှာပြင်ရှင်းသွားတယ်အဲ့တော့ကျွန်တော်တို့ဒီလုံသမားတို့ကတော့ပြောနေတာကလုံသမားကိစ္စတွေအားလုံးကြီးဥပဒေပေါ်တိုင်းကျွန်တော်တို့ကံပြောဖို့အချက်တည်းကျွန်တော်တို့ကကြုံနေပြီပေါ့ဒီဥလိုထိန်းရောင်းနိုင်တဲ့ဥပဒေမျိုးတွေမရှိဘဲနဲ့ကျွန်တော်တို့မလို့ညီနိုင်တော့မလဲပေါ့ကျွန်တော်တို့မှရပါထတောင်းလို့ရတယ်ကွာဥရိအမင်းကိုဥရိကိုလိုက်နာဖို့ရတောင်းလို့လဲဆိုတာကအရင်စက်ဖို့ကောင်းတယ်ကျွန်တော်တို့
အနေဆုံးလောက်ခလာစာကို2015ခုနှစ်ကကျက်3600ဖြစ်တက်မှတ်ခဲ့ပြီးတဲ့နောက်မှာတော့အလုပ်ရှင်တဲ့အလုပ်သမားတွေကြာပြဿနာဖြစ်ပွားမှုတွေများပြားခဲ့တဲ့အတွက်ခုတစ်ခေါက်အနေဆုံးလောက်ခလာစာကိုတက်မှတ်မယ်ဆိုရင်တော့အဲ့ဒီပြဿနာတွေကိုအတူယူပြီးပြင်ဆင်တင်တာတွေကိုပြင်ဆင်ဖို့လိုအပ်နေတယ်လို့ကျက်5600ကိုလည်းအိမ်ကြီးချင်းနိုင်ငံတွေနဲ့ရှင်ပြီးတရက်အနေဆုံးလောက်ခအဖြစ်တက်မှတ်တင်တယ်လို့လုံသမားအရေးဆောင်ရနေတဲ့အဖွဲ့အစည်းတွေကပြောဆိုနေကြပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြန်မာသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါ။မြန်မာတခွင့်အစည်းအဝေးကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ VOA ကထုတ်လွှင့်ခဲ့တဲ့သတင်းနဲ့အစည်းအဝေးတွေကိုပြန်ပြီးနားဆင်လို့ရင် VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာဝင်ရောက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာတိကျနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်စနေနေ့ည VOA မြန်မာပိုင်းအစီအစဉ်ကို9နိုင်ကနေ10နိုင်အထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နိုင်ခွဲပြီးမှသောရရှင်တွေစောင့်မျှော်နေတဲ့တရားလည်လိုင်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။စီစဉ်တင်ဆက်သူကိုအောင်လုံးနဲ့ထုတ်လုပ်သူမဆုမွန်တို့တင်ဆက်ပေးသွားမှာပါရှင်။
မင်္ဂလာပါခင်ဗျာဆက်စုနှစ်ပေါင်းများစွာအတွင်းမှာအရသာအစိုးရတရက်ပေါ်ပေါက်လာခဲ့တဲ့ရွေးကောက်ပွဲတွေကျင်းပခဲ့တာအခုဆိုရင်တော့နှစ်နှစ်ပြည့်သွားပါပြီပြောင်းလဲချိန်တန်ပြီးဆိုတဲ့စံပုတ်နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရွေးကောက်ပွဲမှာအနိုင်ရခဲ့တာနှစ်နှစ်ပြည့်လာတဲ့အချိန်မှာအပြောင်းလဲပြီးဘယ်လောက်ထိဆောင်ကျဉ်ပေးနိုင်ခဲ့ပြီလဲမဲဆန်နဲ့ရှင်နေမျှော်လင့်ချက်တွေရောဘယ်လောက်ထိပြေဝခဲ့ပြီလဲဆိုတာကိုဒီကနေ့တရက်လေးလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပြည်နယ်ဆွေးနွေးမဲ့ပုံကူတွေဖြစ်ကြတဲ့NLD ပါတီအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်သိန်းပြည်သူ့လွတ်တော်ကိုယ်စားလှယ်အဟောင်းတူလည်းဖြစ်တဲ့နိုင်ငံရေးအကဲကတ်တူလည်းဖြစ်သူဦးရဲထွန်းလည်းလေလိုင်းပေါ်ကိုရောက်နေကြပါပြီဆိုတော့ဒီအရင်ဆုံးတော့ကျွန်တော်ဒီပင်းနယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့သုံးသက်ချက်တချို့ကိုအချင်းချင်းကြားချင်ပါတယ်ဒီ NLD ပါတီရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့နှစ်နှစ်တာကာလအတွင်းထူးထူးခြားခြားအပြောင်းလဲတွေလုံနိုင်ခဲ့တာမလုံလန့်ခဲ့တာတွေနဲ့ပတ်သက်လို့ရေဦးရဘလို့များသုံးသက်နိုင်မလဲဆရာဦးအောင်သိန်းအရင်ဆွေးနွေးပြပါလားခင်ဗျာ
ကျွန်တော်ကတော့ဟောပါတော့ကျွန်တော်အမြင်ပြောရင်တော့ပြည်သူကတော့အတော်မျှော်လင့်တာပေါ့လေနော်မျှော်လင့်အားကြီးစွာနဲ့ပဲကျွန်တော်တို့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမဲပေးခဲ့တာပေါ့အဲမဲပေးတဲ့အချိန်လေကျွန်တော်တို့ဘက်ကအတတ်နိုင်ဆုံးအကောင်းဆုံးဖြစ်အောင်ပြုပြင်ပြောင်းလဲမှုတွေကိုဆောင်ရွက်ခဲ့တာရှိပါတယ်နော်အဲပြုပြင်ပြောင်းလဲမှုတွေဆောင်ရွက်တဲ့အခါမှာတချို့စိတ်ပိုင်းကြီးကြတော့ကျွန်တော်တို့ကရှေ့လုပ်အောင်မဲ့လုပ်ငန်းစဉ်တွေကိုမတို့တက်ပြီးချိုးချက်ပြီးလွတ်ဖို့တဲ့ပြီးခဲ့တဲ့ကာလတွေကဖြစ်ခဲ့တဲ့ဆိုရပါစို့ချုပ်နှင်း30လောက်နှင်း50လောက်ကပြဿနာတွေအားအခုရက်ထိမဖြေရှင်းနိုင်သေးတဲ့ပြဿနာတွေရှိတာပေါ့နော်ဆိုတော့အဲ့ဒါတွေဘာလဲဆိုတော့ဒီနေ့ကျွန်တော်ကြုံတွေ့နေရလေယာဉ်မြေပြဿနာတွေပေါ့နော်ဒါပေမဲ့အထိုက်အလျောက်တော့ဒီလေယာဉ်မြေတွေကိုပြန်ပေးတဲ့အတိုင်းကြာရေချုပ်ပြန်ပေးလို့ရအောင်ကျွန်တော်ဆောင်ရွက်နိုင်တာတွေ့ရပါတယ်အဲချို့ဟာတွေကြတော့လေကျွန်တော်တို့မှဆောင်ရွက်ဖို့အခက်အခဲရှိရပါဖြစ်လို့လဲဆိုတော့ကျွန်တော်ဒီအုပ်ချုပ်ရေးရန်တရားကိုကင်ကြွေရတဲ့အဖွဲ့အစည်းတွေပြောရရင်တော့အဲဒီဝန်ထမ်းတွေကလူဟောင်းတွေဖြစ်တယ်နော်ဒီခေါ်ယူကြိုးနေတဲ့လူတွေဖြစ်တယ်အဲဒီလူတွေရဲ့ဒီ mindset တွေကိုမပြောင်းနိုင်တဲ့အခါကျတော့ကျွန်တော်တို့အပေါ်ကနေဘလောက်ပဲကောင်းမွန်တဲ့လမ်းကြောင်းပေါ်ချောက်ချင်ချောက်ချင်ဘလောက်စီမံချက်တွေချပြီးလွတ်ဆောင်စေဦးတော့အဲ့လိုအဟန္တာအခက်အခဲကြီးဖြစ်နေရတယ်တော့ရှိနေပါတယ်အဲ့ဒါဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီလွတ်လပ်တဲ့အဖွဲ့အစည်းတွေအုပ်ချုပ်ရေးအနေနဲ့အဖွဲ့အစည်းလွတ်လပ်တဲ့အဖွဲ့အစည်းတွေအနေနဲ့ကျွန်တော်ဒီအုပ်ချုပ်ရေးအနေကိုပိုင်ပိုင်နေနေတော့ကျွန်တော်တို့ကင်ကြွနိုင်ခြင်းတော့မရှိသေးဘူးလို့ပြောရမှာဖြစ်ပါတယ်
โอเคဆရာဝန်တင်ကျေးဇူးပါဆိုတော့ကျွန်တော်ဟိုဦးရဲထွန်းရဲ့သဘောထားကိုလည်းကြားချင်ပါတယ်ဦးရဲထွန်းကဒီပြည်သူ့လွတ်တော်မှာလည်းကိုယ်စားလှယ်တူဦးဖြစ်တဲ့အရင်ကလောက်ခဲ့ပြီးတဲ့ပုံကိုလည်းဖြစ်တဲ့ဆိုတော့ပေါ့လေဒီခု NLD ဒီနှစ်နှစ်တာရွေးကောက်ပွဲအောင်နိုင်ခဲ့တာနှစ်နှစ်တာကာလအတွင်းမှာလုံနိုင်ခဲ့တာမလုံနိုင်ခဲ့တာဦးရဲထွန်းရဲ့အမြင်လဲဆွေးနွေးပါဦးခင်ဗျာ
အဲကျွန်တော်အမြင်ကတော့ဟိုကောင်းတဲ့အချက်ကိုပထမဆုံးပြောရမယ်ဆိုရင်တော့ဒီရွေးကောက်ပွဲမှာပြည်သူလူထုရဲ့နည်းနဲ့အနိုင်ရတဲ့ NLD ကိုအာဏာလွှဲပြောင်းပေးနိုင်တယ်ပေါ့နော်အာဏာလွှဲပြောင်းပေးနိုင်တယ်ဒါချက်ပေါ့ဒါကတော့အများကစိုးရိမ်နေကြတဲ့အဓိကအချက်ပဲအာဏာလွှဲပေးပါမလားဆိုတဲ့ဟာပေါ့နော်အဲအဲ့တော့ကျွန်တော်တို့ကလွှဲပေးပြီးတော့ဒီအစိုးရဖွဲ့ခွင့်ရတယ်ဆိုတဲ့ဥစ္စာကတော့ပြည်သူလူထုအတွက်အဲစိတ်ထဲမှာအာဟိုတက်ပြင်းချနိုင်လိုက်တဲ့လောက်တဲ့ကိစ္စတစ်ခုဖြစ်တာပေါ့နောက်ကြေတနာတစ်ခုကတော့ဒေါ်ဆန်းစုကြည်ကိုဒီသမဏအဖြစ်ဒီထမ်းဆောင်ခွင့်မပေးတဲ့အခါမှာဒီအတိုင်းအမြန်ပုဂ္ဂိုလ်နေရာကိုဖန်တီးနိုင်တာပေါ့လေဒါလည်းဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်နဲ့အညီလုပ်တာပါပဲလေအဲ့တော့အဲ့ဒါမှလည်းဒါပဲဖြစ်ဖြစ်အစိုးရအဖွဲ့ကိုတော့ဥဆောင်ခွင့်ရသွားတာပေါ့အဲဒါတွေကတော့ဒီကောင်းတဲ့အချက်တွေပေါ့နော်ပြည်သူလူထုကလည်းအများကြီးညှော်လင့်တာပေါ့အဲအဲ့ဒီမှာအဓိကအားနည်းချက်ကဘာဖြစ်တယ်လဲဆိုတော့တခြားဒီကျွန်တော်တို့ NLD ကကတိပေးခဲ့တဲ့ပြည်ရင်းငြိမ်းချမ်းရေးရရှိရေးတို့เนาะကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတို့ဆိုတဲ့ဟာတွေကအမှန်တော့ ဒီရှိသွားမယ်ကိစ္စတွေဒီငါးနဲ့အတင်းမှာဟိုအောင်မြင်ခြင်းမလဲအောင်မြင်မယ်ပေါ့လေအဲ့လိုအနေထားမှာအဓိကအရေးကြီးတာကဒီလိုလူတို့ရဲ့စာဝတ်နေရေးဟိုပြီးတော့တိုးတက်လာဖို့ဖြစ်တာပေါ့အဲဒီစီးပွားရေးတိုးတက်ဖို့အဓိကအယုံဆိုင်လုပ်ရမယ်ဟာကိုအယုံဆိုင်မလုပ်နိုင်ခဲ့ဘူးပေါ့နော်အဲ့တော့ဒေါ်ဆန်းအဓိကဒေါ်ဆန်းစုကြည်အနေနဲ့တော့ တိုက်မကြသေးခင်ရပဲဒါစီးပွားရေးကိုပြန်ပြီးတော့အောင်ဆိုင်လုပ်မယ်လို့ပြောတော်냐လဲအဲသူပြောတဲ့အထဲမှာအထပ်ပါနေတာကဒီငင်းငယ်ရအောင်လုပ်ဖို့ဟာကိုအဓိကဖြစ်တယ်ဆိုတဲ့ကိစ္စကိုသူ့အနေနဲ့မှားတယ်လို့မထင်ဘူးဆိုပြီးတော့အဲသူအဲ့လိုပြောပါတယ်အဲ့တော့ဆိုလိုချင်တာကတော့ဟိုစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့ကိစ္စကကိုယ့်ရဲ့အထူးကျွန်တော်ထင်တယ်အဓိကဦးစားပေးအနေထားမှာမရ ဒီမှာရင်းစွာအကောင့်တွေဖော်တဲ့ဖော်ထားတဲ့ကိစ္စတွေပေါ့ဗျာဥပမာကျွန်တော်တို့ဒီအစိုးရကပိုင်တဲ့နိုင်ငံတော်ကပိုင်တဲ့ရှုံးနေတဲ့ဟာတွေကိုပုတ်ပြေကပိုင်ဟိုကူပြောင်းရေးပြည်ပြည်ဘောဘမလုပ်နိုင်ခဲ့တာတို့ကျွန်တော်တို့တဘာဝပတ်ဝန်းကျင်ပျက်စီးတဲ့ဒီတပ်ထုမိုင်းတွေဒီရတနာမိုင်းတွေရွှေကျွေတွင်းတွေဒါတွေကိုစီကမ်းမဲ့သူ့ဖော်ဝင်ပေးတဲ့ကိစ္စတို့အဲ့ဒါတွေကိုဟိုကျွန်တော်တို့ဟိုအစောတော်စီစီဒီတက်လာတဲ့ဒီအစိုးရတက်တက်လာတဲ့အချိန်မှာဒါတွေပိတ်လိုက်တယ်နောက်ဆောက်လုပ်ရေးလုပ်ငန်းတွေလည်းဆက်ဆံခြင်းမှာအပိတ်ခံရတယ်ပေါ့နော်ဒါဥရင်းနဲ့မညီလို့ပါလို့ညာလို့စသဖြင့်ပေါ့အဲဆိုပြီးတော့ကျွန်တော်တို့ဟိုနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဖိတ်ခေါ်တဲ့အခါမှာလည်းသင်တလောက်ကဝင်မလာဘူးအဲအဲ့လိုဆိုတဲ့အခါကျကျွန်တော်တို့ကျက်တနာတွေကအကုန်လုံးစုပြုံပြီးတော့အဲ့ဒီမှာကြာလာတယ်အခုအနေထားတော့အလုတ်ကိုင်းတွေကရှားတယ်နောက်ကုန်စည်နှုန်းတွေကကြီးတယ်အဲအဲ့ဒါတွေဖြစ်လာတယ်အဲ့တော့ပြည်သူလူထုရဲ့အဲဒီမျောလင်းချက်တွေကသူတို့ရဲ့နေထိုင်စားသမှုဘဝကိုထိခိုက်လာတဲ့အခါမှာတော့အခုချိန်မှာတော့နည်းနည်းပိတ်ပြီးတော့ဟိုစိတ်မကောင်းကြဘူးပေါ့နော်စိတ်မကောင်းဖြစ်နေကြတာပေါ့အစိုးရရဲ့ပုံမှာအဲမျောလင်းချက်ထားသလောက်ဖြစ်မလာတော့အခုနဟိုဥအောင်လင်းပြောသွားသလိုဟိုရန်တရားဟောင်းကိုလည်းကျွန်တော်တို့ကအကြည့်ပြတ်ခြားစားမှုကျင်းစင်တဲ့အဲရန်တရားဟိုဒီအုပ်ချုပ်ရေးရန်တရားအဖြစ်မပြောင်းလဲနိုင်တဲ့အခါကျတော့အရင်ချိန်တွေကတော့အဲဘာမှမထူပါဘူးပေါ့ကိုချိုးလာတာပဲရှိတယ်ဆိုပြီးတော့အဲ့ဒါလိုမျိုးအားဖြင့်ဒီလိုလူတို့ကတော့သုံးသပ်နေကြတာရှိပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီဆရာဦးရထွန်းဆွေးနွေးရေးချက်တဲ့တခုကိုကျွန်တော်ဆရာဦးအောင်သိန်းကိုမေးချင်ပါတယ်ဆိုတော့ဒီဟိုပေါ့လေစီးပွားရေးလို့လူတို့တည်းတည်းရောက်မှုရှိမဲ့ကိစ္စမျိုးတွေကိုဦးစားမပေးခဲ့တာဟောဒီဟိုဆရာဦးရထွန်းကထောက်ပြတယ်ဒါတွေကဦးစားပေးကိစ္စတွေမှာပါမလားဆိုတော့ဒါရောဒီ NLD အနေနဲ့ဒီနေ့တာကာလအတွင်းမှာဟိုစော်ရချက်တွေထဲမှာအားနည်းချက်တခုလို့ပြောနိုင်မလားဆရာဦးအောင်သိန
်းအဲမှန်ပါတယ်ဗျအဲ့ဒီအရောကျွန်တော်တို့ဒါဝန်ခံရမှာပဲစီဝိုင်းသူဝင်ကြောင်းလဲမှုကျွန်တော်အချိန်အဟုန်နဲ့တော့မလုပ်နိုင်သေးဘူးပေါ့နော်စီဝိုင်းပြောင်းလဲမှုအချိန်ကိုမလုပ်နိုင်သေးဘူးဆိုတာလေဆောဆောလို့နိုင်ငံခြားယဉ်ကျေးမြုပ်နှံမှုတွေကိုဖိတ်ခေါ်ရတဲ့အခါမှာကျွန်တော်ရှိတဲ့ဥပဒေတွေကအဆင်သင့်မဖြစ်သေးတာတွေအဲ့ဥပဒေကိုတက်တော့နှင်ပြီးတော့ကျင်နေရတဲ့ကိစ္စတွေရေပေါ့နော်နောက်တစ်ချက်ကကျွန်တော်ရှိမှာကဒီမြေကြီးတွေကြီးမြင့်နေတဲ့ကိစ္စတွေရေနောက်ပြီးတော့ဒီရှိစစ်တာလုံလောက်မှုမရှိနိုင်သေးတဲ့ကိစ္စဒီမှာဒီနိုင်ငံကရည်ရွယ်ချက်မှုလာရောအလွတ်လွတ်ကဲ့မဲ့ဒီလက်တွန့်နေသေးတဲ့အနေအထားမျိုးဖြစ်နေတယ်။နောက်တစ်ချက်ကဒီအခုသွားအုပ်ချုပ်နေတဲ့အစိုးရဆိုပေမဲ့လည်းအရသာအစိုးရဆိုပေမဲ့လည်းဆောဆောလိုရန်ကြီးအဟောင်းရဲ့တော့ကျွန်တော်ဒီအဂရိမကင်းတဲ့ချိုးအပိုင်းကြီးမှာလည်းရှိခဲ့ဘူးတဲ့အတွေ့အကြုံတွေကဒီနိုင်ငံတကာရဲ့ရည်ရွယ်ချက်မှုဆိုတာကိုလက်တော်နေတဲ့သဘောမျိုးဖြစ်နေတယ်ကျွန်တော်အဲ့လိုမြင်ပါတယ်ခင
်ဗျာ။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့သူတွေကိုလည်းဒီနေရာမှာအလှည့်ပေးကြပါရစေ။ဒီလိုဆွေးနွေးပွဲကိုစိတ်ဝင်စားဆက်သွယ်လာတာလည်းကျေးဇူးတင်ပါတယ်။အခုဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကလည်းများနေတဲ့အတွက်ဟိုဟိုမြစ်တရက်ခန့်ညင်တာကတော့ဒီလူရင်းတူရှင်းကိုဆိုရယ်ဟိုတက်နိုင်တော့ချုပ်ပြီးပြောကြဖို့မြစ်ခန့်ရက်မြစ်တရက်ခန့်လိုပါတယ်။အရင်ဆုံးကတော့ကျွန်တော်မြန်မာနိုင်ငံကကိုမြင့်သေးပါကိုမြင့်သေးသဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ။
ဟုတ်ကဲ့ကျွန်တော်တို့နမောက်မျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကောင်းကျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကုရတားဆိုတဲ့လက်ထက်မှာတော့ကျွန်တော်တို့နမောက်မျိုးနဲ့အုပ်စု80မှာကျွန်တော်တို့မိုင်400ကျော်ပေါ့လေအဲ့မှာလမ်းလုပ်ဖို့အတွက်ကိုအခုဆိုရင်တတ်တိုင်နေလဲချနေပါပြီကျွန်တော်တို့ဒီရဖို့အတွက်လည်းလုပ်နေပါပြီလမ်းအတွက်လည်းလုပ်နေပါပြီဒါရီလည်းကောင်းပါတယ်နောက်မကွေးမျိုးဆိုလို့ရှိရင်လည်းကျွန်တော်တို့ရင်းချုပ်တော်တော်အောင်မျိုးကျိုးရဲ့နင်းဟိုမကွေးမျိုးဆိုလို့ရှိရင်အင်မတန်မှကိုလမ်းကြီးကောင်းသွားပါပြီဒါကတော့ကောင်းကျိုးတွေပါ ောက်တစ်ခုကကျတော့ကျွန်တော်တို့အားနဲ့ကျဖြစ်နေတာပေါ့အားနဲ့ကျဖြစ်နေတယ်ဆိုလို့ရှိရင်ကျွန်တော်တို့အခုဒီဟိုပေါ့ကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်ကြီးအနေနဲ့ပြန်ပြုတင်တာကကျွန်တော်အုပ်ချုပ်ရေးမှန်နိုင်တဲ့တရားရေးမှန်နိုင်လေးကိုတရားရေးမှန်နိုင်အဓိကစောင့်ကြည့်စေတင်နေကြ။ဒါပြလို့လဲဆိုလို့ရှိရင်ကျွန်တော်တို့တန်းနှလုံးမင်ကြေးရမှာဖြစ်တဲ့ပြဿနာလေးတစ်ခုကလွန်ခဲ့တဲ့တင်ပေါင်း35နှစ်လောက်ကဖြစ်သွားတာပေါ့လေ။အိမ်ဝိုင်းညီနဲ့ပတ်သက်ပြီးတော့ဒီသိင်းသေးလိုက်တယ်ပေါ့။အဲ့ဒီတရားကိုတမားလေးထုတ်လိုက်တဲ့အခါမှာနင်းနာသွားတဲ့လူကထောင်ကျသွားတယ်ဗျာ။အလားသူအိမ်ဝိုင်းညီကမရဘူးဗျာ။ဒါလေးတွေကလည်းတွတ်တော်ကိုယ်စားလှယ်နဲ့ဒါလေးတွေတော့လေယာဉ်ညီနဲ့ပတ်သက်တော့ဒါလေးတွေအတိအကျထားပြီးတော့လုပ်ပေးစေခြင်းနဲ့။နောက်တစ်ခုကကျွန်တော်တို့ဒီပို့ချုပ်ရပြီမှာပေါ့နော်ဝီကြီးကဏ္ဍနဲ့ပတ်သက်ပြီးအရှုပ်ရှင်းလေးတွေရှိတယ်ဒါလေးတွေလည်းတွတ်တော်ကိုယ်စားလှယ်အနေနဲ့ကျွန်တော်တို့ရာသီကော်မတီရပုဂ္ဂိုလ်တွေနဲ့ပြန်တဲ့ငွေစည်းရှင်းတန်းလေးတွေကြံပြီးတော့လုပ်ပေးစေခြင်းနဲ့ကျွန်တော်ပြောချင်တာကတော့အဓိကကတော့ဒီလိုရတားဆိုးကလက်ထက်မှာကျွန်တော်တို့အဓိကရတားဆိုးကမှမလုံနိုင်မကင်နိုင်လဲကုသတော်ကလို့ပဲဒီဖွဲ့စည်းရုပ်ချုပ်ပုံအခြေခံဥပဒေနဲ့ဆိုင်တယ်အားကြောင့်ကျွန်တော်တို့သို့တော်မောင်မြေဖြစ်နေတယ်လို့လည်းကျွန်တော်ယူဆတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ
။ကျေးဇူးပါတော့ဟုတ်ကဲ့ပါ
။ဟုတ်ကဲ့ကျေးဇူးပါ။ကွန်မြူနတီကျွန်တော် channel လူတွေလည်းလှည့်ပေးကြည့်ပါမယ်။နောက်တူကတော့ဒီဥဆိုးဝေပါဥဆိုးဝေသဘောထားကိုလည်းလူရင်းတူရှင်းဆွေးနွေးနိုင်ပါလေခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးနဲ့ပတ်သက်လို့အဖွဲ့ချုပ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အနှက်နာခံမှုဟိုတော့အထူးပြောရမှာလို့ပါဘူးအားလုံးသိပြီးဖြစ်ပါတယ်။ဟုတ်ကဲ့။အခုတိုင်းပြည်ရဲ့အနေအထားမှာအခုစောစောတုန်းကပုံပုံတယောက်ပြောသားတယ်လို့ကျွန်တော်တို့တိုင်းပြည်မှာစီးပွားရေးတွေချက်ချုံကြနေတယ်အဲမလဲတတ်ဖို့ဖြစ်နေတော့ပြည်သူတွေခက်ခဲနေတယ်ဒါကဘာလဲဆိုတော့ကျွန်တော်တိုင်းပြည်မှာတကယ်ပြည်သူတွေဟိုရှေ့ရှုမဲ့တိုင်းပြည်ရဲ့အကျိုးကိုရှေ့ရှုမဲ့ရင်းနှီးနှုတ်နှံမှုတွေကကျွန်တော်အမြင်ကိုပြောရရင်အခုဖွဲ့စည်းပုံဥပဒေကိုမပြင်းမဲနဲ့လာနှုတ်နှံမှာမဟုတ်ဘူးပေါ့ပြီးတော့ဒီမိုကရေစီပါတီရဲ့အနုသားဒီမိုကရေစီပါတီကရွေးကောက်ပွဲဝင်တဲ့အခါမှာသူတို့ဟိုရွေထားတဲ့အချက်၃လေးချက်ထဲမှာအခြေခံအကျဆုံးအချက်အချုပ်ပေါ့ဗျာအချုပ်က2008ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးဆိုတဲ့အချက်ကအကြီးကပဲသို့တော်လည်းပြည်သူတွေကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမဲပေးလိုက်တယ်အစိုးရလည်းဖွဲ့နိုင်တယ်ဆက်တော်လည်းရောက်သွားတယ်သို့တော်2008ဖွဲ့စည်းပုံဥပဒေအရဒီ2008ဖွဲ့စည်းပုံမူလရှိတဲ့ဥပဒေအရဥပဒေပြုဖို့အာဏာမှာဒီမိုကရေစီအဖွဲ့ချုပ်မှာမရှိဘူးဆိုတဲ့အခါမှာကျွန်တော်တို့ဒီပေါ့လေဒီကျွန်တော်တို့ဒီတိုင်းပြည်စီးပွားရေးအထွေထွေပေါ့အထွေထွေရက်ကဒီအချုပ်အခြာအာဏာဆိုတာဒီဖွဲ့စည်းပုံဥပဒေကိုအလုံးပြင်ဆင်မှုအတွက်ကဒီဖွဲ့စည်းပုံကိုပြင်ရမယ်ပြင်မဲ့အာဏာကလက်ရှိအနိုင်ရတဲ့အစိုးရလက်ထက်မှာမရှိဘူးနော်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့27ပြည်လုံးညီလာခံမှာပေါ့ဗျာဟိုအတိုင်းမခံပုဂ္ဂိုလ်ဦးစီးတဲ့အစိုးရအဖွဲ့ရဲ့တက်မတော်ရဲ့တိုးရဲရဲ့လက်နက်ကိုင်အဖွဲ့တွေအလုံးသဘောတူညီရရထားတဲ့ကအချုပ်အခြာအာဏာဒီပြည်သူ့ထံကစီးဆင်းလာပြီးဒီအချက်ပေါ်လာတိတ်အေးကြီးတယ်တို့ကျွန်တော်တို့တိုင်းပြည်မှာအဟံကဖြစ်နေတဲ့ဒီ2008ဖွဲ့စည်းပုံဥပဒေကိုပြင်ဆင်ဖို့ကအစိုးရမတက်နိုင်ဘူး။အင်းအဒီပါတီကိုယ်စားလှယ်တွေရဲ့အမျိုးသားလွှတ်တော်ကလည်းမတက်နိုင်ဘူးဆိုတော့ကဒီဥပဒေပြင်ဆင်ဖို့အတွက်ကပြည်သူ့ရဲ့ပြည်သူတွေကပြင်ဆင်ရနိုင်တယ်လို့ကျွန်တော်ပြောချင်တယ
်။ဟုတ်ကဲ့ဥဆောင်ပါကျေးဇူးပါခင်ဗျာ။ကျွန်တော်တခြားလူတွေလည်းလှည့်ပေးကြမယ်။နောက်တူကတော့ကိုတင်ထေးဝင်းပါကိုတင်ထေးဝင်းသဘောလာတဲ့လူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ။
ဟုတ်ကဲ့ကျွန်တော်ဒီပြင်တော့ပြည်မျိုးနေရပါဒါပေမဲ့ပြည်မျိုးနယ်တစ်ခုအတွက်တည်းမဟုတ်ပါဘူးနော်ကျွန်တော်လက်လမ်းမြေသေးတနင်္ဂနွေလုံးတိုင်းတာနဲ့ကျွန်တော်ရှင်းနေမှာပါလက်ရှိအစိုးရကျွန်တော်တို့အဟယ်ဒီအစိုးရလက်ထက်မှာကျွန်တော်တို့တချို့ပြောင်းလဲတာတွေရှိတယ်လို့မပြောင်းလဲတာတော်တော်များများရှိရဲ့ဗျာ2008ဖွဲ့စည်းပုံအခြေခံဥပဒေလိုပြီးခဲ့တဲ့အစိုးရအဖြစ်ကိုကျွန်တော်တို့ပြောနေမယ်ဆိုတာလက်ရှိအဲ့ဒါတွေပြောနေမယ်ဆိုရင်လက်ရှိတောင်းတောင်းဆောင်နေတဲ့အစိုးရကအဲ့ဒါတွေကိုပဲထောက်ပြီးလက်ရှိတော့မယ်တောင်းအောင်နေမှာကျွန်တော်အားနဲ့သွားနိုင်တယ်ဒါကြောင့်မို့လို့ကျွဲခုကြီးပါအဲ့ဒီကျွန်တော်တို့တောင်းထားဆောင်နေတဲ့အစိုးရကခုကိုလိုရမယ့်အလုပ်ကိုသာတိတိကျကျလုပ်ခုကမပြောင်းလဲသေးဘူးကြာမပြောင်းလဲသေးတာဘာဖြစ်လို့လဲဆိုတော့အပေါ်ကပြောင်းလဲတယ်ဟောက်ချင်မှာတော့လုံးဝမပြောင်းလဲသေးဘူးဒါကြောင့်မို့လို့နိုင်ငံတော်သမ္မတအနေနဲ့သူ့ရဲ့တောင်းကိုကျွန်တော်တို့ကတိတိကျကျလုပ်စေချင်တယ်ဥပမာတခုပုံမှန်နေရနေမှာဆိုရင်နိုင်ငံတော်သမ္မတဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပါပြည်တော်စုလွတ်တော်ဤသဘောတူညီချက်ဖြင့်ကာကြီးဒီလိုဆိုဆိုရဝန်ကြီးဌာနများကိုလိုအပ်သလိုတတ်မှတ်နိုင်ပြီးဝန်ကြီးဌာနများကိုပြည်စင်တတ်မှတ်ခြင်းဖြစ်စေခြင်းပြုနိုင်ပြီးလို့ဆိုထားတယ်။ဒါဆိုရင်ကျွန်တော်တို့ဥပမာ338မှာနိုင်ငံတော်အတွင်းရှိတဲ့လက်နက်ကန်အဖွဲ့အစည်းအားလုံးဒီတော့အားလုံးဒီတတ်မှတ်တော့ဒီကိုကဲမှုအောက်တွေရှိရမည်လို့ပြောတယ်။ဖွဲ့ဥက္ကလက်နက်ကန်အဖွဲ့အစည်းမဟုတ်ဘူး။အဲဒါကိုခဏလုံးကပုံမှန်နေရနေတဲ့နိုင်ငံတော်သမ္မတကနေပြီးတော့သမ္မတရုပ်လက်အောက်မှာပဲတိုက်ရိုက်ပြန်ပြီးအကန့်ကျွယ်လို့ရှိရင်တော်တော်များများပြောင်းလဲသွားလိမ့်မယ်လို့ကျွန်တော်ယူဆတယ်။လက်ရှိနေတာအတိုင်းဆိုရင်တော့ဝန်ကြီးဒီအောင်ဝင်ကြီးတွေကလွှဲရင်အောက်ခြေကတော့ငကိုတိုင်းနဲ့ကြာ
โอเคกดินเทวินเจซูบาနောက်တူကတော့ကျွန်တော်ဒီရခိုင်ပြည်နယ်ဒီပုံနေကျွန်းမြို့ကကိုကျော်မြင့်တင်ပြပါတယ်ကိုကျော်မြင့်တင်သဘောထားကိုလည်းလုံရင်တွင်ရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နိုင်ငံမှာကျွန်တော်ညခိုင်ဒေတာမှာပေါ့ဗျာဒီဟိုလူတရားဆင်းတဲ့စက်ရုံလုံးကိုပေါ့တော့မရှိဘူးဗျာပုံနေကျန်စမှုဆိုတော့ကျွန်တော်တို့ကနိုင်ငံတော်ဆွေးနွေးကနေပြီးတော့အင်းဟိုတော့ကျွန်တော်တို့ဥပဒေရှင်ထုတ်လာခဲ့တဲ့ပါပုံရိပ်စမှုစုံကကောင်းတဲ့ဖော်ပြစီပြီးတော့ကျွန်တော်တို့ပြည်သူတွေကိုကြားဆိုရတာရှိပါတယ်။ဒါပေမဲ့အခုလက်ရှိအကြတဆွေးရတော့ NLD ဆွေးရတော့လက်ချက်မတက်မတက်လာတာပေါ့နော်။ဒါပေမဲ့ကျွန်တော်တို့ပုံရိပ်စမှုစုံကိုကျွန်တော်တို့ကဒီပုံရိပ်မျိုးတွေကကျွန်တော်ရခိုင်ပြည်နယ်ကပြည်သူလူထုတွေကကျွန်တော်တို့ပြည်နယ်ပြည်အသေးစီမှာကောင်းတဲ့ဖော်ပါဆိုရဖော်ပါလဲဆိုတော့ကျွန်တော်တို့ကသိတယ်ချင်းဟိုပေါ့ပုံရိပ်စမှုစုံကိုကျွန်တော်တို့ကတော့ဒီအကောင့်တွေပေါ်ပြီးတော့ကျွန်တော်တို့ဒီရခိုင်ပြည်နယ်မှာရှိတဲ့ဒေသခံလူထုတွေပေါ့နော်။ဟိုအလုပ်ကိုခွင့်လင်းရရှိဖို့တော့ကျွန်တော်တို့ကနေပြီးတော့အဆွေရကုန်နေပြီးတော့တင်ကြတော့ဆိုချင်ပါတယ်ခင်ဗျာဒါပေမဲ့ကျွန်တော်ရခိုင်ရခိုင်ပြည်နယ်မှာပေါ့ဗျာနော်မိုးအများဆုံးရတဲ့နယ်ပြည်နယ်ဖြစ်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဒီရခိုင်မှာပေါ့ကျွန်တော်တို့ဒီစေတာမိုင်တွေရှိတဲ့အခါမှာကျွန်တော်တို့ကနေစပေါ်တော့ယာတီတင်းနယ်ဒီကျွန်တော်စိုက်ကြည့်လို့မရဘူးဗျာနောက်ပြီးတော့ကျွန်တော်ရခိုင်ပြည်နယ်ကလျှက်စက် gas ကတော့ပေါ့နော်ကြောက်ချူကဒါပေမဲ့ကျွန်တော်တို့ရခိုင်ပြည်နယ်မှာကျွန်တော်စေတာဒေတာပေါ့စေတာဒေတာတော်ရော်တွေပေါ့နော်လျှက်စက်မင်းမရသေးဘူးအဲ့နိုင်ငံတော်ဆွေးနွေးရဘို့ဆွေးနွေးကနေပြီးတော့ဒါတွေကိုရဲဆင်းနေကြတဲ့ဒါတွေလဲဆင်းနေလဲအောင်တော့လုပ်ခဲ့ဆိုပြဖို့လိုရပါတယ်
။ဟုတ်ကဲ့ကိုချောင်မြင့်တင်ကျေးဇူးပါကျွန်တော်တို့အခုဒီကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအီးမေးလ်တွေ Facebook တွေကနေပို့ပို့ထားတဲ့စာတချို့လေးကိုလည်းအခုအလင်းတင်တော့ဖော်ပြကြပါတယ်။အရင်ဆုံးစာတချို့ကိုတော့ရှားပေါင်ဖတ်ပြပေးပါဦးခင်ဗျာ။
ဟုတ်ကဲ့ပါအီးမေးလ်နဲ့စာရေးပေးပို့လာတဲ့သောရရှင်တူကတော့ကျွန်တော်နာမည်မာရာခါလီပါတဲ့အမေရိကန်အိုင်ဝါပြည်နယ်ကပါ NLD ကပြောင်းလဲချိန်တန်ပြီးဆိုတဲ့ဆောင်းမုန်းနဲ့အနိုင်ရခဲ့ပါပြီပြုပြင်ပြောင်းလဲမှုကိုဦးတည်နိုင်ရန်ပြည်သူလူထုကလည်းအတက်နိုင်ဆုံးပါဝင်ကြဖို့မေတ္တာရပ်ခံချင်ပါတယ်ကျေးဇူးတင်ပါတယ်ဆိုပြီးရေးသားထားပါတယ်နောက်ထပ်သောရရှင်ဒီ Facebook အကောင့်နာမည်ကတော့ဒီမင်းမင်းကျော်ဆိုတဲ့သောရရှင်က NLD မဲအနိုင်ရပြီးအစိုးရဖြစ်သွားကြတဲ့ကပြောင်းလဲသွားတာပါပဲတဲ့အာဏာရှင်အခွင့်အူးကံအစိုးရပြုတ်ကြတာဟာပြည်သူတွေအတွက်တိုင်းပြည်အနာဂတ်အတွက်အတော်တော်ကောင်းသွားပါတယ်တဲ့နှစ်ပေါင်းများစွာတိုင်းပြည်ကိုဖျက်ဆီးပေးခဲ့တဲ့အပြင်ကိုကြိုးအတွက်သာလုပ်ပြီးအကြွေးတွေနဲ့ထားခဲ့တိုင်းပြည်မှာတုံးစားမရတဲ့အစိုးရဝန်ကြီးဌာနအလုပ်ရုံဆက်ရုံနဲ့ဝန်ထမ်းတွေအပြင်အစိုးရကိုချုပ်နှောင်ထားတဲ့ဖွဲ့စည်းပုံနဲ့ဆိုတော့ကျန်တဲ့စီးပွားရေးလူမှုရေးပညာရေးကျန်းမာရေးတရားဥပဒေစိုးမိုးရေးတွေကတော့ကြာမင်းလာအုတ်ချုပ်လဲနှစ်ပေါင်းများစွာဆောင်ရအောင်ပါတဲ့ပြည်သူတွေအသိဉာဏ်ရှိဖို့ကကြောက်ထဲကြဖို့လက်တလုံးအလိုမှာကဲတင်လိုက်ရပါတယ်ဆိုတာမျိုးမဖြစ်စင်ဘူးပါပဲတဲ
့ဟုတ်ကဲ့ကျေးဇူးပါနောက်တူကတော့ကျွန်တော်တို့အီးမေးလ်နဲ့ပို့ထားတာပါမြန်မာတင်မောသားတူဖြစ်တဲ့ဘိုးသူရင်းဆိုတဲ့သူကရေးသားပို့ထားတာမဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
အခုအစိုးရတစ်ကအခက်ခဲများစွာကြုံတွေ့နေရပါတယ်။စေစိုးရလက်ထက်အမွေစိုးများလို့ပြောကြင်ပါတယ်။ကိုယ်တိုင်မပြေချင်းနိုင်လို့အရင်အစိုးရတွေကိုအပြစ်တင်ပြောဆိုနေတာမဟုတ်ပါဘူး။ဥပမာ ARD မြေဆောင်စီမံကိန်းဆိုပါစို့စေစိုးရကခွင့်ပြုခဲ့တယ်။ဥသိမ်းစိန်အစိုးရလက်ထက်မှာတော့၅နှစ်ဆိုင်းငံ့ပေးမယ်လို့ပြောခဲ့တယ်။အပြီးမတတ်ခဲ့ဘူး။ပြည်သူတွေကမကြိုက်တဲ့ဒီမြေဆောင်စီမံကိန်းကိုအခုအစိုးရကဖျက်သိမ်းမယ်ဆိုရင်ငွေ6ဘီလီယံနီးပါးရောကြီးပေးရမယ်အပြင်တရုတ်နဲ့ဆက်ဆံရေးကိုလည်းလိမ္မာပါနဲ့စွာဆက်ဆံနေရပါတယ်။နောက်တစ်ခုကရခိုင်ပြည်နယ်အရေးကိုလည်းကြည့်ပါ။2010မှာကြန့်ခိုင်ရေးကမဲရဖို့နိုင်ငံသားတော်တော်များများ NRC နိုင်ငံသားကတည်းရသွားတယ်။စေစိုးရခင်မှာလည်းလက်စားမှုတွေနဲ့ဒလဟောဘင်္ဂလားဒေ့ရှ်ကဝင်လာခဲ့ကြတာတဖြည်းဖြည်းပေါက်ကွဲတော့မဲ့ဘုံကအခုလာပေါက်ကွဲလာတယ်။ဒါတွေကလူလူအစိုးရအတွက်အကြီးမားဆုံးသောရခိုင်အစိုးရများရဲ့နောက်ဆက်တွဲအမွေစိုးတွေပါ။ဒါကြောင့်အခုအစိုးရတတ်တန်း၅နှစ်မှာတော့အထူးလုပ်ငန်းတွေဖြစ်တဲ့ဥပဒေပြင်ဆင်ရေး၊ကောင်းမွန်သောဥပဒေအတည်ပြုပြဋ္ဌာန်းပေးရေး၊ပညာရေး၊ကျန်းမာရေးတွေလုပ်နိုင်အောင်ပါဖြစ်ပါတယ်။ယင်းနှိမ့်မြုံနယ်မှုဥပဒေဆိုအခုမှအတည်ပြုနိုင်တာပါ။ထားတော့နေဥပဒေကမထွက်သေးပါဘူး။ဒါကြောင့်တိုင်းပြည်တိုးတက်ပြောင်းလဲမှုကတော့အခု၅နှစ်တတ်တန်းမှာအမြန်ဆုံးပေါ်ပေါက်လာမှာမဟုတ်သေးဘူးလို့သုံးသပ်မြင်မိပါတယ်။ဘိုးသူရင်တင်မောသားတဦးဆိုပြီးရေးသားထားပါတယ်ရှင်။
ဟုတ်ကဲ့ဒါတော့ဟိုမဆုမဖတ်ပြပေးတာကျေးဇူးပါဆိုတော့ဒီအခုတောထရှင်နေအစိုးရမှာဆရာဦးအောင်သိန်းတို့လည်းထောက်ပြသွားတာရှိပါတယ်ဆိုတော့ဒီအများမျောလင်းတယ်လို့မလုံးနိုင်ရတာဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရဲ့ကန့်သတ်ချက်တွေတနောက်အစိုးရရဲ့မူဝါဒတွေကိုအကောင့်တက်ပေါ်ရတဲ့ဝန်ထမ်းရန်နေရအားနည်းချက်တွေစသဖြင့်အကြောင်းကြောင်းတွေကြောင့်မလုံးနိုင်တာရှိရဆိုပြီးထောက်ပြထားတယ်ရှိပါတယ်ဟိုတခုရှိရတော့လေဟိုပေါ်လေနှစ်ပေါင်း90လောက်ရွယွန်းပြည့်စည်လာတဲ့စနေကြီးတစ်ခုဒီနှစ်နှစ်တာအတွင်းမှာလောရတာတော့အခက်အခဲရှိမယ်ဆိုတော့သိကြပါတယ်ဒါပေမဲ့လည်းတစ်ချိန်နဲ့မှာပဲပေါ်လေအနေဆုံးအဆင့်လုံးမယ်ဆိုရင်လုံးလို့ရနိုင်တာရှိသားနဲ့မလုံးနိုင်တာမလုံးနိုင်ခဲ့တာမျိုးတွေရောဟိုမကြုံကြုံရတာမျိုးတွေရှိလားဆရာဦးအောင်သိန်းနည်းနည်းတော့ဆွေးနွေးပြပါဦးခင်ဗျာ
အဓိကတော့ဗျာကျွန်တော်တို့ကဒီကျွန်တော်တိုင်းပြည်မှာကဒီတည့်အတိုင်းပဲဒီဒေအမီပြည်သနာပေါ့ဗျာနော်ဒီလေသမားအများစုရှိရတယ် ဒီခွန်ဆဲရတိုင်းတော့ကျွန်တော်တို့ကြည်လက်ပြည်သူတွေဖြစ်ကြတယ်ကြည်လက်ပြည်သူတွေစီဝါရေးဖွံ့ဖြိုးမှုနောက်ပြနေရဲ့အခြေအနေမျိုးလည်းဖြစ်တာပေါ့နော်အဲ့ဒီမှာကကျွန်တော်ဒီလေယံမြင်းနဲ့ပတ်သက်ပြီးကံကြွေတဲ့အခါမှာအခက်အခဲများကြီးရှိတယ်ဘာဖြစ်လို့လဲဆိုတော့ဒီခစ်မောင်းများစွာကဒီသိမ်းရှိကြတဲ့အနိုင်ကျင့်သိမ်းရှိကြတဲ့နေရာမျိုးပြဿနာကြီးရှိတယ်ပေါ့နော်အတာဝန်မကျေလို เลยยาดีชินยาโรซึ่งตามเราเรียนมาเลยยาดีชินยาโรซึ่งตัวนี้เลยลูกผมลูกคนนี้เลี้ยงมีดีกว่าลูกผมมาติดที่สามีว่าที่ที่ยาเขาขันสามีลูกอะไรเข้ามาเลยแต่ว่าเลยติดสามีไอ้เลยเลี้ยงมีดีเลี้ยงมีดีเลี้ยงมีดีเลี้ยงมีดีเลี้ยงมีดีเลี้ยงมีดีเลี้ยงมีดีเลี้ยงมีดีเลี้ยงมีดีเลี้ยงมีดีเลี้ยงมีดีเลี้ยงมีดีเลี้ยงมีดีเลี้ยงมีดีเลี้ยงมีดีเลี้ยงมีดีเลี้ยงมีดีเลี้ยงมีดีเลี้ยงมีดีเลี้ยงมีดีเลี้ ပြုပြင်ပြောင်းလဲဟိုဆောင်ရွက်နေပါတယ်ဆိုပေမဲ့ဒီအဆင့်ဆင့်တော့ရန်ရရကြီးအခြားကြီးကဒီကနေ့ကြီးခင်ဗျာဒီတရားမြေတွေကစစ်တပ်ကလေလိုအပ်တဲ့အတိုင်းကြီးပြုံပြီးတော့မလုပ်ပါနဲ့ဆိုတာလေပို့ပြီးတော့ပြင်ဖြေလေမြေပြဿနာရှိတာပဲဗျအဲ့တော့ကျွန်တော်တို့ဒီဘက်မှာလေမြေပြဿနာကိုမဖြေရှင်းနိုင်ရင်ကျွန်တော်တို့အစိုးရမှာလည်းအကြက်တဲတော့ဖြစ်နေတာပေါ့လေဒါပေမဲ့ ပြည်သူလူထုကတော့နားလည်သဘောပေါက်တယ်ကျွန်တော်တို့ဒီဘက်မှာအကောင်းဆုံးနဲ့တန်းနိုင်ဆုံးဒါဆိုရရင်ဖြည့်ရှင်းဆောင်ရွက်သွားမယ်လေမြေပြဿနာလေလူမရေးကြီးရဲ့ဆိုရယ်ဝိုင်းဆိုင်အောင်လို့သတ်မှတ်ထားရှိပါတယ်ဟုတ်ကဲ့ဟုတ်ချက်ကကျွန်တော်တို့ကဖွဲ့စည်းပုံခြေခံဥပဒေပြဿနာပေါ့ဗျဖွဲ့စည်းပုံခြေခံဥပဒေပြဿနာကတော့ဒါပြည်ပြောင်းလဲဖို့ကျွန်တော်လိုအပ်တယ်ပြင်ဆင်ဖို့နဲ့ ไอ้ผู้ที่ผมจะเนาะพี่เป็นจองเลยผู้สุราเลยรุ่นนี้ผมไม่เชื่อเนี่ยค่ะที่อันนี้เนี่ยผู้ที่ผมดีนี้ที่อ๋อเพราะมันเนี่ยไม่ใช่ไม่ตัวไหนดีกว่าเนาะแต่ถ้าเป็นแม่ยืนยันยืนรู้แต่เอาไว้สมมติยืนรู้ยาสีเอาเนาะจะเนาะเจริญเนี่ยสมัยลูกกันยี่อะไรจะเนาะตัวนี้อะไร
โอเคเจ้าบ้านเจ้าหน้าที่ส่วนนี้ว่าตัวคนนั่นแต่สัตว์ทะเลปกติเชื่อเลยทับไปเลยไปจะมาเลยตัวอะไรไม่เคยที่อย่างนี้ว่ากูล่ามองมากูล่ามองเองโอ้เชื่อเลยมีอะไรที่มีอะไรตัวรู้ให้ตัวเชื่อส่วนนี้เป็นผมยังได้ยังทำอะไรกันเนี่ยโอเครู้ให้ตัวเชื่อเจ้าบ้านกันเนี่ยนั่นนี่ตากาลายาวลาบิสโรเลยแต่ตอนนั้นเนี่ยลูกยาลาบิสโรเนี่ยสักว่าอุ้งดินเปียดรูปแบบเลยโอ้เจ้าหน้าที่เราโอ้ที่ดูเส้นผิวเลยที่ดูเลยผิวเลยลู ဒီလိုထောက်ခံနေတဲ့လူဖြစ်တဲ့အတွက်ကြောင့်အနယ်ဒီမှာတချို့တော့လူတွေကဒီမိုကရေစီရပါပြီလို့ကျွန်တော်ပြည်တွင်းဟာနေပြီးကျွန်တော်မိတ်ဆွေတွေကပြောပါတယ်အဲဒီကိစ္စကိုလည်းဟိုဥပဒေအနေနဲ့ကျွန်တော်ကဟိုပြောစီကြပါတယ်နောက်တစ်ခုကကျွန်တော်ကအနယ်ဒီကိုထောက်ခံပါတယ်အမရီကိုဘာလို့ထောက်ခံလဲဆိုတော့အနယ်ဒီမထောက်ခံလို့ရှိရင်ကျွန်တော်လူမဟုတ်မှလူမဖြစ်မှဖြစ်တဲ့အတွက်ကြောင့်အဲဒ
ော်မြို့နယ်ကကိုတင်မောင်ဝင်းဖြစ်ပါတယ်။ကိုတင်မောင်ဝင်းရဲ့သဘောထားလဲလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟောဟောကကြီးပါ။ကျွန်တော်ဆိုတော့တော်တော်လေးကျွန်တော်ကမပြောင်းလဲပါလေခင်ဗျာ။ကိုနှစ်နှစ်ပြင်ပါလေ။ဟုတ်နှစ်နှစ်ပြင်မှာတော့တော်တော်ကျွန်တော်ညာလူရင်းကျွန်တော်ညွာရွာဆိုလို့ရှိရင်အဲဒီဘောကအန္တရာယ်ကြောင့်ကိုလေလက်ရန်ကြောင့်ကိုလေလည်းဟာဒီဒီကနေ့ကျောင်းဆုပ်ပြရတယ်ကျွန်တော်တို့ညီရတော်တင်ကူးတဲ့ကြက်စားပြတဲ့အခုတုံမိုးနဲ့ကျွန်တော်တို့ဟိုလင်းဟောပါကတက်ပြီးတော့တော်တော်လေးဖြစ်သွားတယ်ကျမကြီးကျမကြီးကကျွန်တော်တို့စိတ်ကဆိုလို့ရှိရင်စိတ်ကအဆုပ်ကလေးဘုန်းကြီးကသွားပြီးတော့စိတ်ကတော့ချပြလိုက်တယ်အခုကစီးကြိုင်းမှာတော့စီးကြိုင်းကသွားပေါ်ဒီလာလီကန်ရဲ့ဆရာဝန်ကြီးတွေကဆရာမကြီးတွေကလည်းတော်တော်တူတယ်ကြည့်ကျွန်မဆက်တော့ကြီးကျွန်မဆက်ကြီးတွေကျွန်တော်တို့ကတော့ဆိုရင်ဒီကံကိုဖြင့်တဒါစကြလို့ရအောင်သွားပြီးမိုးလေးမရောက်သေးဘူး။အခုဒီကံကိုလူကြီးကစူးစမ်းလို့ပြရတယ်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။က
ံကိုဖုတ်ပြီးတော့ကျန်နေတဲ့ဒီပန်းတော်ဖုတ်လိုက်တဲ့အတွက်ကျွန်တော်တို့အထောက်အကူဇန်နဝါရီ၊ဖေဖော်ဝါရီမှာပန်းတော်သွားလို့ရတယ်။အခုဆိုလို့ရကျွန်တော်တို့ဒီပါလာရနေပြီးသွားတော့လူကြီးများသွားနေပြီ။ကံကိုလူကြီးများသွားနေပြီခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်နောက်ဆုံးဒီမှာစာဆောင်ရှိနေပါသေးတယ်တကုံမျိုးသက်ကဦးလာထွန်းရဲ့စာပါရှားပေါက်ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါ။ဥလာထွန်းရေးထားတာကတော့အများအကျိုးကိုအကျဉ်းမဖက်ငင်းငင်းတဲ့နည်းနဲ့ပြောဆိုဟောပြောပေးတဲ့ရန်ကုန်မြို့တရားလို့တော်ရှင်နေကြီးဦးကိုနီရန်ကုန်နိုင်ငံကလေးစိတ်လူနေရာမြို့မှာတနက်နေ့ပြစ်တခံခဲ့ရတဲ့ရှမ်းပြည်နယ်ကရွာလေးတရွာလေခွက်ထဲမှာလူအုပ်စုနဲ့ဝရင်းတုပ်တွေနဲ့ဝိုင်းရိုက် ตัดตาคันแก่ยับยันบีเนียนะเล่นเนดากวาบิเมอะเมียจูด้วยเปียวซุยงเนตักขันยาเดผิกะยวยกอกขันยะตาซุยาเล่ถิมาผิดนี่ดาบาอะเมียมะหลูลาเดณทักกวนอุปริ 69กะจีဖြစ်ဖို့ဝေးစွာအခုလာပြန်ပြီးဖေ့စ်ဘွတ်စောင့်ဖန်းတဲ့ကိစ္စဘသူကဘသူကိုခိုင်းလို့ဘသူကိုစားဒါတွေလုံနေမင်းတော့နားမလည်နိုင်အောင်ပါပဲဆိုပြီးတော့ဥလာထွန်းကရေးသားထားပါတယ်ရှင်ဟုတ်ကဲ့ကျေးဇူးပါသူစာရမတော်ဒီတရားဝေစုံမွေးအားနဲ့ချက်ဥပပြွေအားနဲ့ချက်တွေကိုလည်းထောက်ပြထားပါတယ်ဆိုတော့ဒီ NLD ပြောင်းလဲခြင်းတံမီဆိုတဲ့ရွေးကောက်ပွဲဆောင်ဖို့ကဟိုလူရုကစိတ်ကြိုက်အစိုးရတရားယူဝင်ရတဲ့အပြောင်းလဲတရားကိုဆိုလိုတဲ့သဘောဆိုရင်အောင်မြင်တဲ့ပြောရမှာပါဒါပေမဲ့လူရုကကဒီအစိုးရပေါ်မှာဒီတဲ့မျှော်လင့်တာတွေလည်းရှိနေဆိုတော့အားလုံးကလည်းပြောသွားပါတယ်ဆိုတော့ဒါပေမဲ့အခုနှုံးတိုင်းတဲ့သာဆက်သွားရင်တော့ဟိုလာမယ့်ရွေးကောက်ပွဲမှာတော့ဟို
2015လို့တခဲနဲ့ထောက်ခံမှုတော့မရနိုင်တော့ဘူးလို့ကျွန်တော်ထင်တယ်။သို့တော့ရွေးကောက်ပွဲတော့ဆက်နိုင်နိုင်တဲ့အနေအထားရှိပါတယ်။အားကြောင့်လို့ဆိုတော့အရင်လူတွေကဒီမှားရွှင်စွာကောင်တွေပေါ်သွားတာတွေကအဲ့ကိုကြီးလေးလုံးနဲ့အတွက်ကြောင့်မလို့လူလူကဟိုအများစုကတော့
အတိုက်ခံပါတီတွေကလည်းမဲပို့ပြီးတော့နောက်လွတ်တော်ထဲမှာလွတ်တော်ကိုယ်စားလှယ်ရေးတဲ့ပို့ပြီးတော့ရနိုင်ရလာနိုင်လိမ့်မယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်။ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးချိန်ခဲ့ကြတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်း NLD ပါတီအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်သိကိုယ်တိုင်ပါဝင်ဆွေးနွေးသူတွေအီးမေးလ်နဲ့ဖေ့စ်ဘွတ်ကမှတ်ချက်ပေးဖို့သူတွေနဲ့တောက်တာရှင်တွေအားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ။စနေနေ့ညတိုင်းရက်လိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။တနင်္ဂနွေမနေ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30နဲ့40နဲ့
49ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချက်ကိုမှတ်အေးသနာကြိုတင်ပြပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဗီယက်နမ်နိုင်ငံမှာထိပ်ပိုင်းခေါင်းဆောင်အနေနဲ့တွေ့ဆုံပြီးတဲ့နောက်နိုင်ငံတော်များစွာဆာပွဲအတွက်ညနေပိုင်းမှာဟနွိုင်းမြို့ကိုရောက်ရှိလာခဲ့ပါပြီ။မစ္စတရမ့်ကအရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေးပက်ထိပ်သီးညီလာခံကျင်းပတဲ့ဒေါ်နယ်မြို့ကနေရောက်လာတာဖြစ်ပါပြီ။အဲ့ဒီအစည်းအဝေးအဆုံးမှာလှုပ်လှဆွာကုန်သွယ်မှုနဲ့
TPP ကကျန်ဖွဲ့ဝင်နိုင်ငံ17နိုင်ငံကကုန်သွယ်ရေးဝန်ကြီးတွေဟာစနေနေ့အစောပိုင်းမှာပဲအမေရိကန်နိုင်ငံမှာပါပဲနဲ့ကုန်သွယ်ရေးသဘောတူညီချက်စာချုပ်အတိတ်တရက်ကိုချုပ်ဆိုနိုင်ခဲ့ပါတယ်။ Pacific ရဲဝင်နိုင်ငံများပူးပေါင်းဆောင်ရွက်မှုအဖွဲ့ TPP လို့အရင်တုန်းကခေါ်ဆိုခဲ့တဲ့ဒီအဖွဲ့ကိုအခုအခါမှာတော့အလုံးစုံပါဝင်ပြီးတော့တိုးတက်မှုရှိတဲ့ Pacific ရဲဝင်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ CPTPP လို့ပြောင်းလဲခေါ်ဆိုသွားမှာလည်းဖြစ်ပါတယ်။အရှိတ်အဟောင်းအာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးဆွေးနွေးပွဲအပအဝင်ဆက်ဆက်ဆွေးနွေးပွဲတွေတက်ရောက်ဖို့အတွက်နိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဒီကနေ့စနေနေ့မှာပဲဖိလစ်ပိုင်နိုင်ငံကိုရောက်ရှိပါတယ်။အဲ့မှာဆွေးနွေးပွဲတွေတက်တဲ့အခါမြန်မာနိုင်ငံရခိုင်မြောက်ပိုင်းဒေသပြည်ပခါနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းမှုနိုင်ငံတကာကောင်းဆောင်တွေဖိအားပေးလာကြမှာနဲ့ကြုံရမယ်လို့ခန့်မှန်းရပါတယ်။2018ခုနှစ်အတွက်ကမ္ဘာဖလားရဲ့ဥရောပဆောင်ခြေစစ်ပွဲ playoff ရှုံးထွက်အဆင့်ပထမအကြော့ပွဲစဉ်မှာတောက်ကြနေကကစားခဲ့တာဆွီဒင်အသင်းကနိုင်သွားပါတယ်။ဆွီဒင်နိုင်ငံ Stockholm မြို့မှာအီတလီနဲ့ကစားတာဖြစ်ပြီးတော့အီတလီကိုဆွီဒင်ကတကူးကိုမရှိနဲ့အနိုင်ရသွားတာဖြစ်ပါတယ်။ကြာသပတေးနေ့ကကစားခဲ့တဲ့ပထမနှစ်ပွဲမှာတော့ Croatia က Greece ကို6-2နဲ့နိုင်ပြီးတော့ဆွီဇာလန်ကမြောက် Ireland ကိုအဝေးကွင်းမှာအမြင့်ပွားစရာ penalty နဲ့နိုင်သွားခဲ့ပါတယ်ရှင်။
တရင်အချင်းချုပ်ကိုမိတ်တနာကြော်ကြင်ညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လို့ရေမူကမှဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်။ကျွန်မရှားပေါင်းပါ။ဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ View American အတန်ညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ဒေါ်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ View ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.